Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်ဇွန်လ19ရက်တောက်ကြနေညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မြတ်ပါ။ဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။တောင်ကိုရိုလိုင်းနာပြည်နယ်မှာဖះချောင်းမှာဒုတက်မှုအတွက်တန်လျာရှိသူကိုအာမခံပေးမပေးကြားနာဖို့အတွက်ဒီကနေ့တောက်ကြနေမှာရုံထုတ်မှာဖြစ်ပါတယ်။မတ်စ်ကအသက်ရှူလမ်းကြောင်းဆိုင်ရာအကူးဆက်မြန်ယောဂါရှိသူတို့ထိုင်းနိုင်ငံမှာတွေ့ရှိခဲ့ရပြီးတဲ့နောက်မှာပြည်သူတွေမထိတ်လန့်ချဖို့အတွက်ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်တယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွင်
။အခုညပိုင်းမှာတော့ဒီဖားကန့်ဘက်မှာမငြိမ်မသက်မှုတွေဖြစ်နေတဲ့ရက်တွေအတွင်းမှာကြာသာပရိနေကပုဂ္ဂလိကပိုင်းကုမ္ပဏီတစ်ခုကကားတွေကိုမီးရှို့ဖျက်ဆီးပစ်ခဲ့တာကိုပြောပြပေးဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေနောက်ထပ်စီစစ်ပြီးတော့40နီးပါးကိုဒီကနေ့ပြန်ပို့လိုက်ပါတယ်
။ဆက်စီစစ်တော့39ယောက်လို့လူပါကျတော့လက်ခံတယ်။ကျန်တဲ့73ယောက်ကတော့ဒီလူတွေကအိမ်မပြုသေးဘူးလို့ကျွန်တော်သိရတာပေါ့နော်။
ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရှိသူပြောကြားချက်ကိုလည်းနားဆင်ကြရမှာပါ။တခါဒေါ်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့အမှတ်တရစကားနဲ့အတူနိုင်ငံတကာသတင်းတပုတ်မှာတော့အိန္ဒိယနိုင်ငံမှာပုဂ္ဂလိကပိုင်နဲ့ဖျားပိုင်အဖြစ်သိမ်းဆည်းထားတဲ့ရွှေတွေကိုနိုင်ငံအကျိုးအတွက်အသုံးပြုကြဖို့အစိုးရရဲ့ဆွဲဆောင်မှုအောင်မြင်နိုင်ပါမလားဆိုတာကိုလည်းပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့နောက်ဆုံးတည်ထားရတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်နိုင်ငံအရှေ့တောင်ပိုင်းဒေသတောင်ကိုရိုလိုင်းနာပြည်နယ်Charleston မြို့ကတမိုင်းဝင် African American ဖျားရှိခိုးကြောင့်မှာလူအများပြားသေဆုံးခဲ့ရတဲ့တနက်နေ့ပစ်ခတ်မှုတွေတန်လျာရှိသူလူပြူအမျိုးသားကိုတောင်ကိုရိုလိုင်းနာတရားရုံးမှာဒီကနေ့တောက်ကြနေ့အာမခံခြင်းပေးမပေးကြားနာဖို့အတွက်ရုံးထုတ်မှာဖြစ်ပါတယ်။ဒါဟာလူမျိုးရေးမုန်းတိမှုပေါ်မှာအခြေခံပြီးပစ်ခတ်တပ်ဖြတ်ခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုပြည်ထောင်စုအစိုးရအရာရှိတွေကစုံစမ်းနေချိန်မှာပဲအခုလိုတရားရုံးထုတ်ဖို့အတွက်စီစဉ်ခဲ့တာပါ။ FBI ကဖမ်းထားတဲ့အသက်21နှစ်အရွယ် Dallin Roth ကိုကျတဲ့ပရင်းနေကတောင်ကရိုလိုင်းနာပြည်နယ်ကိုပြန်ပြီးပို့ခဲ့တာပါဗုဒ္ဓဘူးနေက Charleston က Emmanuel African Methodist Episcopal ဖျားချောင်းထဲမှာအသက်89နှစ်အရွယ်အဖွားအိုတူအပါဝင်ကိုဦးတည်ဆုံးပြီးတုံးဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့အဆွတ်ဆွဲခံခဲ့ရတဲ့ Roth ဟာမြောက်ကရိုလိုင်းနာကိုထွက်ပြေးခဲ့တာဖြစ်ပါတယ် Roth ဟာဖျားချောင်းထဲကိုဝင်သွားပြီးဖျားရှိခိုးနေကြတဲ့သူတွေနဲ့အတူတနအီလောက်ဖျားချောင်းထဲမှာထိုင်နေခဲ့ပြီးမှလူမဲတွေကိုတပ်ပစ်ခဲ့တာလို့ရဲကပြောပါတယ်။ရော့ဖာဝတ်ပြုနေကြတဲ့လူမဲတွေကိုခင်ဗျားတို့ဟာကျွန်တော်တို့ရဲ့အမျိုးသမီးတွေကိုအာဓမကျင်းပြီးနိုင်ငံကိုပါသိမ့်ပိုင်နေတာမို့သူ့အမေအလုပ်ကိုလှုပ်ဆောင်တာလို့ပြောခဲ့ကြောင်းမသိပဲကြံခဲ့တဲ့ဝတ်ပြုသူတို့ကပြောပြတယ်လို့တေဆုံးသူတို့ရဲ့မိသားစုဝင်က CNN သတင်းဌာနကိုပြောပါတယ်။တစ်ချိန်တည်းမှာပဲအသက်ခံရသူတွေအတွက်အောက်မေပွဲအထိတ်မှတ်ကိုတောက်ကြနေမှာကျင်းပါမယ်လို့ Charleston မြို့ကကြေညာလိုက်ပါတယ်။
မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့နေတိုကအသစ်ဖွဲ့စည်းလိုက်တဲ့အရေးပေါ်တုံ့ပြန်ရေးအထူးတပ်ဖွဲ့တွေရဲ့ပထမဦးဆုံးစေလေးချင်းမှုတွေမှာပါဝင်ဖို့နေတိုအဖွဲ့ဝင်9နိုင်ငံကတပ်ဖွဲ့ဝင်အား2000ကျော်ပိုလန်နိုင်ငံကိုရောက်ရှိနေပါပြီ။နေတိုအဖွဲ့အနေနဲ့အသင့်ပြင်ထားတဲ့တပ်ဖွဲ့တွေရှိဖို့လိုကြောင်းချင်းချောက်စင်ခေါ်မှုတွေကိုချက်ချင်းတုံ့ပြန်ရမယ့်အချိန်နှမှာမြန်ဆန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့လိုကြောင်းနေတိုအဖွဲ့အတွင်းမှူးချုပ်ဂျန်ဆိုလန်ဘတ်ကပြောပါတယ်။Mr. Stoltenberg ဟာသတင်းတောက်တွေနဲ့အတူပိုလန်နိုင်ငံအနောက်ပိုင်းကိုကြာသပတေးနေ့ကသွားရောက်ခဲ့ပြီးပိုလန်ချက်သမရနိုင်ငံနဲ့လစ်သူရေးနီးယားနိုင်ငံတွေကအထူးတပ်ဖွဲ့တွေရဲ့တနအီကြာစီးရေးလေ့ကျင့်မှုကိုကြည့်ရှုခဲ့ပါတယ်။အမေရိကန်နဲ့ပိုလန်တိုက်ခိုက်ရေးဂျက်လေယာဉ်တွေနဲ့ဂျာမနီတန်ဂျက်ကာကားတွေကလည်းဒီစီးရေးလေ့ကျင့်မှုမှာပါဝင်ပါတယ်။စီးရေးလေ့ကျင့်မှုဟာယူကရိန်းပဋိပက္ခမှာရုရှားရဲ့ပါဝင်လှုပ်ဆောင်မှုတွေကြောင့်ရှိဥရောပနိုင်ငံတွေကြားဖြစ်ပေါ်လာတဲ့ဆွေးမှုကိုတက်သာစေဖို့ရည်ရွယ်တယ်လို့နေတိုမဟာမိတ်ခေါင်းဆောင်တွေကပြောပါတယ်။နေတိုအဖွဲ့အနေနဲ့ရုရှားအစိုးရကသူ့ရဲ့နျူကလ িয়ার လက်နက်အင်အားကိုတိုးချက်မယ်လို့ကြေညာခဲ့ပြီးဆယ်စုနှစ်တစ်ခုကျော်မှအခုလိုနေတိုရဲ့အကြီးမားဆုံးကာကွယ်ရေးအင်အားကိုတိုးချက်တာဖြစ်တယ်လို့နေတိုအဖွဲ့ကပြောပါတယ်
။ EU ဥရောပ သမဂ္ဂဗန္နာယီဝန်ကြီးတွေဟာဂရိနိုင်ငံရဲ့ကျွေးမီပြဿနာအတွက်တနင်္လာနေ့အရေးပေါ်အစည်းအဝေးမကျင်းပခင်ဒီကနေ့တောက်ကြန်နေ့မှာလူဇမ်ဘတ်မှာတွေ့ဆုံခဲ့ကြပါတယ်။ယူရိုငွေကြေးတောင်းဆွဲတဲ့နိုင်ငံတွေကဗန္နာယီဝန်ကြီးတွေဟာဂရိမှာကျွေးမီအချက်အတဲဖြစ်နေတာအတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ရင်ငွေချပေးဖို့အတွက်သဘောတူညီမှုတွေမလုပ်ခင်မှာကြိုးပြီးပြုလုပ်တဲ့ဆွေးနွေးမှုတွေကလည်းရလဒဆုံကြတော့ထွက်ပေါ်မလာခဲ့ပါဘူး။သူတို့မျှော်လင့်ထားတဲ့အဆိုပြုချက်ကိုဂရိဗန္နာယီဝန်ကြီးယန်နစ်ဗိုရိုဖာကစ်ကမတင်သွင်းနိုင်ခဲ့ဘူးလို့တောက်ကြန်နေအစည်းအဝေးပြီးမှာ EU ဗန္ဒာရေးတာဝန်ခံတွေကပြောပါတယ်။ဒါပေမဲ့လည်း Greek ဝန်ကြီးချုပ် Alexis Tsipras ကတော့တနင်္လာနေ့အရေးပေါ်အစည်းအဝေးကျင်းပဖို့အတွက်မျှော်လင့်နေတယ်လို့တောက်ကြန်နေမှာပဲပြောပါတယ်။ Greek ကပေးဆက်ဖို့ရှိတဲ့ကြွေးမီပြဿနာကိုအဲ့ဒီမှာအပြေရှားနိုင်မှာဖြစ်ပြီး Greek ဟာ Euro ငွေကြေးသုံးနိုင်ငံတွေထဲမှာဆက်ပြီးရှိနေရင်ကြီးပွားတိုးတက်မှုပြန်ရလာနိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ Euro ငွေသုံးနိုင်ငံ19ခုကဗန္ဒိုင်းဝန်ကြီးတွေအစည်းအဝေးမှာ Greek ဘက်ကနေအကြွေးပြန်ဆက်မယ်။ဂျူနာ30နောက်ဆုံးသတ်မှတ်ထားချိန်မတိုင်ခင်နိုင်ငံတကာကြွေးရှင်တွေအနေနဲ့နောက်ထပ်ဒေါ်လာတန်း 8,200 ထုတ်ချေးမလားဆိုတာဟာအရေးတကြီးဆုံးဖြတ်မယ်ကိစ္စဖြစ်နေတာပါ။ Greek အနေနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုဒေါ်လာတန်ပေါင်း 1,800 အကျွေးပြန်ဆက်ဖို့ရှိနေတာဖြစ်ပါတယ်
။မြေထဲပြင်လည်းကိုဖြတ်တန်းပြီးထောင်ချီတဲ့ရွှေပြောင်းဝင်ရောက်လာသူတွေခုလုံခွင့်ရဖို့ကြိုးစားနေကြတဲ့ပြဿနာကိုကင်တွယ်ဖြေရှင်းနိုင်မဲ့ဘူဝါဒသစ်ချမှတ်နိုင်ရေးဥရောပနိုင်ငံတွေကြားကြိုးပမ်းနေချိန်မှာပဲခုလုံသူတွေကိုအင်တိုက်အာတိုက်ရှာဖွေကယ်ဆယ်မှုတွေဆက်လုပ်သွားဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Human Rights ကတိုက်တွန်းလိုက်ပါတယ်။ဂျွန်လာ25 26မှာကျင်းပမဲ့ EU ထိပ်သီးညီလာခံမှာလေစီးရွှေပြောင်းသူတွေရေးဆွေးနွေးရတဲ့အခါလူ့အခွင့်အရေးကိစ္စကိုဦးစားပေးဖို့ HRW လို့ခေါ်တဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါဥရောပမှာခုလုံခွင့်ရဖို့အရှေ့အလယ်ပိုင်းဒေသနဲ့အာဖရိကနိုင်ငံတွေကနေထွက်ခွာလာကြပြီးအီတလီနဲ့ဂရိနိုင်ငံတွေကိုမကြသေးခင်ကရောက်လာကြတဲ့လေစီးပြေး150နဲ့တွေ့ဆုံမေးမြန်းပြီး HRW ရဲ့အစီရင်ခံစာမှာရေးသားထားပါတယ်လီစီပြည်အများစုကတော့သူတို့နိုင်ငံဒီမှာလူအခွင့်အရေးချိုးပေါက်ခံရတဲ့အခြေအနေကြောင့်ထွက်ပြေးလာကြတာဖြစ်တယ်လို့ HRW ကိုပြောပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညဘက်တနင်္ဂနွေကိုဆက်လက်ညင်ညာနေပါတယ်အရှေ့လေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂအကူဆက်ခံရသူတဦးကိုထိုင်းနိုင်ငံမှာတွေ့ရကြောင်းအတည်ပြုခဲ့ပြီးတဲ့နောက်မှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝချာကပြည်သူတွေအနေနဲ့ထိတ်လန့်တုံ့လုံမနေကြဖို့တိုက်တွန်းလိုက်ပါတယ်။ယောဂါမပြန့်နှံ့အောင်တတိထားကင်တွယ်နေကြောင်းနဲ့ယောဂါကုဆက်ခံရတယ်လို့တန်တဲ့ရှိသူတွေတွေ့ရင်ဆေးရုံကိုအမြန်ဆုံးဆက်သွယ်ဖို့အချင်းချင်းကူညီပြီးတတိနဲ့နေထိုင်ကြဖို့မစ္စတာပရာယုတ်ကဒီနေ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နှလုံးယောဂါကုသဖို့အိုမန်ကနေထိုင်းကိုလာတဲ့လူနာတူးမှာမတ်စ်ယောဂါပို့တွေ့ရကြောင်းချက်သပရင်းတွေကအတည်ပြုခဲ့တာပါ။ယောဂါရှိနေသူအိုမန်ကနေဘန်ကောက်ကိုလိုက်ပါလာတဲ့လင်းပေါ်မှာသူနဲ့အနီးနားထိုင်ကုန်းတွေမှာထိုင်ခဲ့ကြသူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ဟိုတယ်ဝန်ထမ်းနဲ့တက္ကစီသမားပါဝင်၉ဦးကိုလည်းယောဂါကုဆက်ခံရမှုရှိမရှိစစ်ဆေးမှုတွေပြုနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အရှေ့လယ်ပိုင်းဒေသပြင်းရင်မတ်စ်ယောဂါအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာတော့ယောဂါပြန့်နှံ့ဖြစ်ပွားမှုကျဆင်းလာကြောင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဒီကနေ့တောက်ကြန်နေ့မှာယောဂါထပ်ဖြစ်မှုနောက်တစ်ခုသာရှိတယ်လို့အတည်ပြုထားပါတယ်။တောင်ကိုရီးယားနိုင်ငံမှာမတ်စ်ကြောင့်သေဆုံးသူ24ဦးရှိပြီးယောဂါဖြစ်ပွားမှုပေါင်း166ဦးရှိတယ်လို့အတည်ပြုထားပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကမလေးရှားစီတင်သင်္ဘောကိုပြန်ပြီးဆွဲသွားခဲ့တဲ့ပင်လယ်ဓမြတွေဟာမလေးရှားရေတပ်သင်္ဘောကသူတို့ကိုရှာဖွေခဲ့ပြီးနောက်အသက်ငယ်လေတွေနဲ့ထွက်ပြေးခဲ့ကြတယ်လို့မလေးရှားရေတပ်အကြီးအကဲအဗဒဲအာဇစ်ဂျဖာကပြောပါတယ်။အင်ဒိုနီးရှားတွေလို့ယူဆရတဲ့ပင်လယ်ဓမြ10ဦးဟာMTO Kim Harmony တင်မောကိုကြာတာပရင်းနဲ့ညဏ်ဒီပိုင်းကစွန့်ခွာခဲ့ကြတာလို့ Mr. Jabha ကပြောပါတယ်။ပေါင်မှာတနတ်တန်ရာရတဲ့အင်ဒိုနီးရှားစစ်ဖူးမှုကလွှဲရင်တင်မောဝန်ထမ်းအားလုံးဘေးကင်းလုံခြုံစွာရှိနေတယ်လို့လည်းသူ့ရဲ့ Twitter စာမျက်နှာမှာ Mr. Jabha ကပြောပါတယ်။ပြန်ပြီးဆွေးခန်းရတဲ့တင်မောကိုရေတပ်တင်မောဒဇင်းရဲ့အဆောင်အချက်နဲ့မလေးရှားနိုင်ငံမြောက်ပိုင်းကူအန်တန်စစ်ကမ်းကိုပို့ခဲ့ရတာပါ။ နင်းမြုပ်ခဲ့တဲ့ငါးဖမ်းလေတစည်းလို့ဆိုတဲ့အသက်ကယ်လေတစင်းပေါ်ကလူ၈ဦးကို BNN ကဖမ်းဆီးပြီးနောက်သူတို့ဟာပြန်ပြီးဆွဲသူတွေဖြစ်နိုင်သလားဆိုတာမလေးရှားအာဏာပိုင်တွေကစစ်ဆေးခဲ့ပါတယ
်မြန်မာနိုင်ငံမှာဒီနှစ်ပထမ6လပတ်ကျော်ကာလအတွင်းသွေးလွန်တက်ကွေးရောဂါဖြစ်ပွားမှုပေါင်း 9,000 ကျော်ရှိပြီးဒီထဲမှာသေဆုံးသူ28ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ပြီးခဲ့တဲ့ April ကစပြီးရောဂါဖြစ်ပွားမှုတိတိတသားပိုများလာတယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်
ပါကစ္စတန်နောက်မြောက်ပိုင်းနယ်စပ်ဒေသဒဘုံနီခိုအောင်းနေတယ်လို့တန်တရားရှိတဲ့နေရာကိုတောက်ကြနေကပါကစ္စတန်လေကြောင်းတိုက်ခိုက်မှုတွေလှုပ်ရမှာဆွေသွေးကြ20ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ
2015ခုနှစ်ဇွန်လ19ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုကစပြီးတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးမဲ့ထဲအရင်ဆုံးတော့ဖကန်ဘက်ကိုအလှည့်ပေးပါမယ်ရှင်လက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ဖကန်ဒေသမှာအခုနောက်ဆုံးပုဂ္ဂလိကပိုင်းကုမ္ပဏီတစ်ခုကိုမိရှုဖျက်ဆီးမှုတွေကြောင့်ထိခိုက်ပျက်စီးမှုတွေဖြစ်ခဲ့ရပါတယ်ဘသူဘဝလက်ချက်မှန်မသိရသေးတဲ့ဒီတိုက်ခိုက်ဖျက်ဆီးမှုတွေနဲ့အတူမတိမငိမ့်သေးဖြစ်နေတဲ့အခြေအနေတွေကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေတိုးပွားလာနေပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ဒီအပိုင်းအတွင်းတိုက်ပွဲတွေဘုံပေါက်ကွဲတာတွေဇက်တိုက်ဖြစ်ပွားနေတဲ့ကချင်ပြည်နယ်ဖားကန်ဒေသမှာမနစ်ညပိုင်းမှာတော့လက်နက်ကင်လူ20လောက်ကစိုင်းတောင်အနီးကထူးကုမ္ပဏီပိုင်းကားတွေကိုမိရှုဖျက်ဆီးခဲ့တာကြောင့်ကြက်သိန်း600ကျော်ဖို့ဆုံးရှုံးခဲ့ရပြီးကျူးလူသူတရားခံကိုတော့ရဲတပ်ဖွဲ့ကစုံစမ်းနေစေဖြစ်ပါတယ်ကြာသာပတေးနေ့ညနေပိုင်းမှာဖားကန်ဒေသစိုင်းတောင်အနီးကထူးကုမ္ပဏီပိုင်းမော်တော်ယာဉ်တွေကိုမိရှုဖျက်ဆီးထားတဲ့အခြေအနေကိုဖားကန်ဒေသခံတဦးကအခုလိုပြောပါတယ်
မင်းရညာ၈နာရီလောက်ကဗနတ်ဒီနဲ့အဲ့ဒီဘွန်ဒူ20လောက်ဒီကောင်ဆောင်မှာရှိတဲ့ထူးကုံကြီးပေါ့အဲထူးကုံကြီးဒီကုမ္ပဏီဝင်းပေါ့ဗျာဟိုလောက်ကဲ့ area တော့မဟုတ်ဘူးဒီကုမ္ပဏီရန်ရားကြီးပါကြီးထားတဲ့ကုမ္ပဏီဝင်းပေါ့အဲကုမ္ပဏီဝင်းလာပြီးတော့အကုန်လုံးမီးပုံရှို့တော့လာကားတွေတခြားကိုတက်စီလောက်ပြီးမီးရှို့တာပေါ့နော်ဆန်တဲ့ငါလင်းငါ6စီနဲ့ဒီလူစီးတဲ့ဒီ4 wheel နှခံတော့တစ်ခါကအဲပေါ်တော့အမှန်နဲ့ဒီလောင်သွားတယ်။ကျန်တဲ့သူတွေပါတော့အမှလောင်တာကျွမ်းတာဆုံးဆုံးမဖြစ်ရတော့မရှိရဘူးเนาะကျွန်တော်ပြရတော့
လက်နက်ကင်အဖွဲ့ကလာရောက်တားမြစ်တဲ့ကုမ္ပဏီဝန်ထမ်းနဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေကိုရိုက်နှက်သွားတာရှိပေမဲ့ဆူဆူဝါဝါထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီကနေ့မှာတော့အခင်းဖြစ်ပွားရာနေရာကိုဌာနဆိုင်ရာတာဝန်ရှိသူတွေကပျက်စီးမှုအခြေအနေကိုလာရောက်စစ်ဆေးပြီးမျက်မြင်တွေ့ရှိသူတွေကိုမေးမြန်းစုံစမ်းတာတွေဆောင်ရွက်ခဲ့ပါတယ်။ဖားကန်ရဲစခန်းကတာဝန်မှုကတော့ဒီမီးရှို့မှုမှာစနဘင်းကား6စီးမီးလောင်ကြောင်းလာရောက်တိုင်ကြားထားတယ်လို့ပြောပါတယ်
။တိုင်စာတိုင်းဆိုတော့သာသာစနီရောစနဘင်းရင်တဲ့6စီးမှာတဲ့မီးလောင်နေကြောင်းတွေ့ရရွေးတဲ့သူကဘယ်လိုဆက်ဖြစ်လဲဆိုတော့မပြောသွားဘူး။သူအဲ့စနဘင်းကားပေါ့နော်6စီးဆိုင်ကဲ3စီးမီးလောင်နေကြောင်းတွေ့ရတဲ့ကြောင်းပေါ့နော်အဲ့လိုရေးထားတာ။သူကဆိုးချုံမှုတန်ဖိုးက644သိန်းအဲ့လိုရေးထားတာ။
ရောစဲမှာတော့တရားခံကိုမဖော်ထုတ်နိုင်သေးပဲဒေသခံတွေကဖားကန်ဒေသမှာစိုးမိုးနေတဲ့ KIA ရဲ့လက်ချက်လိုယူဆပေမဲ့ရဲတပ်ဖွဲ့ကတော့စုံစမ်းနေဆဲဖြစ်ကြောင်းသာပြောပါတယ်ဒီမိရှုဖြစ်စည်းတာနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ထူးကုမ္ပဏီနဲ့ KIA တပ်ဖွဲ့ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး2013ခုနှစ်ဇန်နဝါရီလအတွင်းကလည်းဖားကန်မြို့နယ်မရှိကထောင်ရပ်ကွက်ကဝေအောင်ကဘာကုမ္ပဏီကဝန်ထမ်းအိတ်ဆောင်ကိုလက်နက်ကင်အဖွဲ့ဝင်တချို့ကမီးရှို့ခဲ့တယ်လို့ကုမ္ပဏီပိုင်ကားတစ်စင်းကိုလည်းဘုံခွဲဖျက်ဆီးခဲ့ပါတယ်ဒီတိုက်ခိုက်မှုမှာတော့ KIA ရဲ့လက်ချက်ဖြစ်တယ်လို့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်
ကိုမိုးစောပြပြခဲ့တဲ့ကချင်ဖားကန်ဒေသဘက်ကနေခုတခါရခိုင်ပြည်နယ်ဘက်ကိုလည်းအလှည့်ပေးပါအောင်မယ်ရှင်မြမရေပိုင်နဲ့ထက်မှဖမ်းမိပြီးတော့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့လှေစည်းပြေးဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံသား38ဦးကိုမြမအာဏာပိုင်တွေကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလက်ထက်ဒီကနေ့ပဲလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းနှစ်နိုင်ငံနယ်ခြားဆောင်တပ်တွေကြားမှာပြစ်ခတ်မှုဖြစ်ခဲ့လို့အပြန်အလှန်အပြစ်ဖို့နေတာတွေရှိပေမဲ့လည်းနောက်ထပ်ကြံနေသေးတဲ့လှေစည်းပြေး900ကိုစစ်စစ်ရေးမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်နေကြပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်လေစီပြေဒုက္ခသည်တွေကိုမေလ21ရက်နေ့မောင်တော်မြို့နာကရခိုင်ကမ်းရိုးတန်းမှာ200ကျော်ကိုမြမရေတက်ကဖမ်းမိခဲ့တာဖြစ်ပြီးမေလ29ရက်နေ့တုန်းကအီယာဝတီတိုင်းဖြာပုံမြို့အနီးဟိုင်းဟီကျွန်းသားမှာ
900ကျော်ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီလူတွေကိုရခိုင်ပြည်နယ်မောင်တုံးမြို့နယ်တောင်ပြိုလက်ဝဲမှာထိန်းသိမ်းထားခဲ့ပါတယ်။နှစ်ဖက်နိုင်ငံတာဝန်ရှိသူတွေစစ်ဆေးပြီးနောက်ပထမအထုပ်ဖမ်းမိခဲ့တဲ့လေစီးပြေး200တဲကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဇွန်လ10ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းခဲ့ပြီဖြစ်ပါတယ်။ကျန်နေတဲ့လေစီးပြေး50ကိုထပ်မံစစ်ဆေးချက်အရနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား38ဦးကိုအတီးပြုတ်နိုင်တာကြောင့်ဇွန်လ19ရက်ဒီကနေ့နေ့လယ်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်မံလွှဲပြောင်းပေးလိုက်ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာသိန်းက VOA ကိုပြောပါတယ
်။ဒီနေ့ဆက်တနာ25မိနစ်မှာအဲ့တောင်ပြူလက်ဝဲရင်းတော့လွှဲတဲ့နေရာမှာပဲလွှဲပြလိုက်တယ်။အဲဟိုဘက်ကဟိုဘင်္ဂလားဒေ့ရှ်နေကြာဆောင်ဆက်ပေါ့နော်။ဟိုတိုက်ရင်းဆက်ခုံကဒုတိယတိုက်ရင်းမှုကိုလွှဲတယ်လို့ပြောတယ်။ကျွန်တော်တို့စီကတော့မောင်နှောကဒုခိယိုင်လဝကမှုဥထုံးထုံးကဥဆောင်ပြီးတော့လွှဲပြတယ်။38ရက်ဒီနေ့လွှဲပေးတာလေ73ကျန်သေးတာပေါ့ကျွန်တော်တို့ကလူတိယ50လွှဲတော့50ကျန်နေဟဲ့ကျန်ပြီးတော့စီစစ်ပါကျွန်တော်တို့ကတိုးတဲ့အခါကျထပ်စီစစ်တော့38ရက်သူတို့လူပါသူတို့လက်ခံတယ်ကျန်တဲ့73ရက်ကတော့ဒီလိုပကဟိုအပြစ်မပြုသေးဘူးလို့ကျွန်တော်တို့သိရတာပေါ့နော်ကျွန်တော်တို့73ကဟိုသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံကပါလို့ပြောတဲ့လူတွေပေါ့နော်
အခုဆိုရင်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့လီစီးပြေးဒုက္ခသည်913ဦးဆက်ရှိနေပြီးအဲ့ဒီလူတွေကိုမြန်မာလူဝင်မှုကြီးကြပ်ရေးကစစ်ဆေးထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆက်လက်စစ်ဆေးအတည်ပြုဖို့သာကြံပါတော့တယ်။အေယာဝတီတိုင်းဟိုင်းကြီးကျွန်းနာကဖမ်းမိခဲ့တဲ့လေစီးပြေး900ကိစ္စကိုစစ်ဆေးဖို့စစ်တွေမျိုးအခြေဆိုင်ဘင်္ဂလားဒေ့ရှ်ကောင်စီဝန်ယုံတာဝန်ရှိသူတွေမနေ့ကတောင်ပြိုလက်ဝဲစခန်းကိုရောက်နေကြပါတယ်။မြန်မာအာဏာပိုင်တွေစစ်ဆေးချက်အရအဆိုပါလေစီးပြေး900တွေက900ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မောင်နှောခရိုင်ရဲမှူးကြီးဦးအောင်စောကပြောပါတယ
်ကျွန်တော်တို့အဲ့ဒီလေစီးဒုက္ခတွေအတွက်တော့ကောက်ဆွေနေရောက်တော့ရောက်နေတယ်ဒီကရောက်တယ်သူတို့လေစီးခီးတွေက900ကျော်မှာကျွန်တော်တို့အခုတရားသလုံးဆိုလို့ရှိရင်100ကျော်နေရာပေါင်းကြည့်တော့ကျွန်တော်တို့မြန်မာနိုင်ငံရပဲကျန်တဲ့ဥစ္စာက900ကျော်ကအဲ့ဘူဟာဘင်္ဂလားဒေ့ရှ်နိုင်ငံသားပဲအဲ့ဒီဟာတွေကကျွန်တော်တို့ကစစ်ဆေးလို့ရတဲ့ဥစ္စာတွေကတော့ကျွန်တော်တို့ကိုမြန်မာနိုင်ငံတင်းကလူတွေကတော့ကိုမြန်မာနိုင်ငံအတွင်းကိုပဲပြန်ပြီးတော့ဟိုတက်ဆိုင်ရာအကျိုးရေးမှုတွေလက်ထက်ကိုပြန်အပ်မှာပေါ့အဲဒီနေ့ဟာတော့ဟိုကျွန်တော်တို့သူတို့နိုင်ငံနဲ့ပို့ဖို့တကတော့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကျွန်တော်တို့ကပြန်စစ်ဆေးရအောင်ပ
ါဒီတော့တွင်ဘင်္ဂလားဒေ့ရှ်အရန်တက်ဖွဲ့ကိုမြန်မာနေကြားဆောင်တက်ကပြစ်ခတ်ပြီးနေကြားဆောင်တက်သားတူဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့ဒါကာမြို့တော်မှာရှိတဲ့မြန်မာတပ်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ကဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးတွဲဖက်အတွင်းဝန်မီဇနာရာဖ်မန်ကပြင်းပြင်းထန်ထန်ရေးသားတဲ့စာကိုမြန်မာတပ်အမတ်ကြီးဦးမျိုးမြင့်တန်းစီပေးအပ်ပြီးဖမ်းဆီးကန်နေကြားဆောင်တသားတူကိုချက်ချင်းပြန်ပေးဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီပြစ်ခတ်မှုကြောင့်စစ်သားတူဒဏ်ရာရရှိခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။
ရှင်များရှင်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းသာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲ။ရွေးကောက်ပွဲရလဒ်တွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေပေါ်ပေါက်နိုင်သလဲဆိုတာကိုစနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။ VOA American တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုစနေနေ့အင်္ဂါညပိုင်းတွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတစ်ပုဒ်မှာတော့ဒီမြမအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အကြောင်းနဲ့ဆက်မှာပါ။ဒီနေ့ဆိုရင်မြမအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအသက်80ပြည့်သွားခဲ့ပါပြီ။သူ့ရဲ့မွေးနေ့အမှတ်တရစကားပြောကြခဲ့ရမှာတော့ဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှန်မှန်ကန်ကန်ဖြစ်ဖို့နဲ့နိုင်ငံရေးအင်အားစုအားလုံးနိုင်ငံကောင်းချိုးအတွက်ပြည်သူအကျိုးစီးပွားကိုရှေ့ရှုတဲ့နိုင်ငံရေးမျိုးကိုသာလှုပ်ကြဖို့တိုက်တွန်းသွားခဲ့ပါတယ်။မြမနိုင်ငံရေးနဲ့သူ့ရဲ့နိုင်ငံရေးဖြတ်သန်းမှုဘဝကိုပြန်ပြောင်းသုံးသပ်ထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့တိုက်တွန်းချက်တွေကိုမတ်သိန်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မြမအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအသက်80ပြည့်မွေးနေ့မှာမြမပြည်သူလူထုနဲ့မြမနိုင်ငံရေးမှာပါဝင်ပတ်သက်သူအလုံးကို ပြည်သူကိုဗဟိုပြုတဲ့နိုင်ငံအကျိုးရှိစေမဲ့နိုင်ငံရေးဖြစ်အောင်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းလိုက်ပါတယ
်ဒီနိုင်ငံဟာအခုနှစ်ဆိုလို့ရှိရင်ကျမရဲ့80မြောက်မွေးနေ့လို့မဟုတ်ပါဘူးဖြစ်လို့မဟုတ်ပါဘူး2015ရွေးကောက်ပွဲမှာကျင်းပမယ်နှစ်မဟုတ်လို့အင်မတန်မှအရေးကြီးတဲ့အချိန်ကိုရောက်နေပါပြီဒီရွေးကောက်ပွဲများမှန်မှန်ကန်ကန်ရလာဖြစ်ဖို့ပါဆိုတာဟာကျမတို့နိုင်ငံအတွက်အင်မတန်မှအရေးကြီးပါတယ်အခုအချိန်မှာအဖွဲ့အစည်းသီးပုဂ္ဂိုလ်အစည်းသီးကရွေးကောက်ပွဲများမှာအောင်မြင်ရေးအတွက်အောင်နိုင်ရေးအတွက်ကြိုးပမ်းနေကြပါတယ်ဒါလည်းတဘာဝကြပါတယ်အလုံးဟာကိုယ့်ရဲ့ယုံကြည်ချက်အရာကိုယ့်ရဲ့အဖွဲ့အစည်းကိုထောက်ခံတဲ့ပုံပေါ်များနိုင်အောင်လို့လုပ်ပေးစီခြင်းရတာရှိပါပဲ။ဒါပေမဲ့လုပ်ပုံကင်ပုံဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်အင်တာမအရေးကြီးပါလေ။ဒီရွေးကောက်ပွဲကိုဘယ်လိုပုံစံနဲ့ကျမတို့ကျင်းပမလဲ။ဒီရွေးကောက်ပွဲရဲ့ရလတ်တွေဟာဘယ်လိုဖြစ်မလဲ။ရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှာကျမတို့နိုင်ငံဟာဘယ်လိုအခြေအနေမှာရှိမှာလဲဆိုတာတွေဟာဒီနှစ်အတွက်မဟုတ်ဘူးနောက်နှစ်အတွက်မဟုတ်ဘူးနောက်နှစ်ပေါင်းများစွာအတွက်ကျွန်တော်နိုင်ငံအတွက်အဆုံးဖြတ်ပေးမှာဖြစ်ပါတယ
်နိုင်ငံအနာဂတ်ကိုအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲမှာပြည်ရင်းပြည်ပပြောဆိုချက်တွေထဲကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ရွေးချယ်ချဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့အတွက်သိက္ကိုအရေးကြီးပါတယ်လို့ရခိုင်နိုင်ငံရေးသမားတဦးဖြစ်တဲ့လွှတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ်
ဒီရွေးကောက်ပွဲမတိုင်ခင်ကာလတည်ငြိမ်မှုကအံတန်ကြီးကြီးပါတယ်ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုကတော့ဖြင့်အာဏာအပြောင်းအလဲနဲ့ဆက်ဆိုင်ပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့အခုကာလမှာကြိုးစားတဲ့ကာလမှာကြီးကြီးနိုင်နိုင်နဲ့ကျွန်တော်တို့လိုလားတဲ့ဖွဲ့စည်းပုံတစ်စစ်ချိုးကိုကျွန်တော်တို့ပြင်ပြောင်းလဲနိုင်အောင်ဆောင်ရွက်ဖို့အံတန်ကြီးကြီးပါတယ်အဲ့ဒါကြောင့်မြန်မာနိုင်ငံရဲ့ခင်ချင်းမှာပါဝင်ပတ်သက်တဲ့လူအလုံးရဲ့ဆင်ခြင်တုံတရားနဲ့တည်ငြိမ်မှုကိုရအောင်ယူဖို့ကြည့်ကြည့်ပါလေ
1988ခုနှစ်ចောင်းသားလှုပ်ရှားမှုနောက်ပိုင်းနိုင်ငံရေးလောကရဲကိုဝင်ရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာ1989ခုနှစ်ကစလို့2010ပြည့်နှစ်အတွင်းနေရီအကျေုပ်15နှစ်နီးပါးကြာခံခဲ့ရတာဖြစ်ပါတယ်1990ပြည့်ရွေးကောက်ပွဲမှာအပြတ်အထန်ရခဲ့တဲ့ NLD ပါတီကိုစစ်အစိုးရကအာဏာမအပ်ခဲ့တယ်လို့ရွေးကောက်ပွဲရလဟာလဲဒီကနေ့ဒီအချိန်ထိအတိအမှတ်ပြုမခံခဲ့ရပါဘူးစီဆူရကနေအရတားအစိုးရဖြစ်အသွင်ပြောင်းချိန်မှာနေအကျေချုပ်ကလွတ်မြောက်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကအာဏာရပြည်ခိုင်ဖြိုးပါတီနဲ့ရစစ်တပ်နဲ့ပါသဘောထားပြော့ပြော့ပြောင်းပြောင်းနဲ့ဆက်ဆံရေးထူထောင်နိုင်ခဲ့တယ်လို့ရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်ကထောက်ပြပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကဘင်္ဂါလီရိုဟင်ဂျာတို့အရေးအပါအဝင် NLD ပါတီရဲ့မူဝါဒရေးရာတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးပြည်ရင်းပြည်ပဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမအနေနဲ့နိုင်ငံရေးလှုပ်တဲ့ဆယ်စုနှစ်သုံးခုအတွင်းမှာတင်ယူခဲ့ရတာတွေရှိသလိုနိုင်ငံရေးမှာပါဝင်ပတ်သက်သူအားလုံးလည်းပြည်သူ့ကောင်းကျိုးထမ်းဆောင်ချဖို့တိုက်တွန်းပါတယ
်။နိုင်ငံရေးမှာဆိုလို့ရှိရင်ဘာလို့လို့နဲ့ဒီမှာပါခဲ့တာဟာအနှစ်30လောက်ရှိသွားပါပြီ။အနှစ်30ဆိုတာလည်းမနည်းပါဘူး။အဲ့တော့ဒီအနှစ်30အတွင်းမှာအဓိကရခဲ့တဲ့သင်ခန်းစာတွေကျမတို့ပုံမှာမြေတားစင်နာထားတဲ့ကိုယ်ကိုယ်လေးနဲ့ညှာရမယ်ဆိုလို့ရှိလို့ရှိရင်လူတိုင်းလူတိုင်းဟာကိုယ်နိုင်ငံအတွက်လုပ်ပေးနေနိုင်တဲ့အခြေအနေရှိပါတယ်အနေထားရှိပါတယ်ကိုဟာဘယ်လောက်ပဲနေနေဖြစ်စေမြင့်နေဖြစ်စေဒါကတော့ကမ္ဘာအမြင်ရလောကီအမြင်ရပေါ့နော်နေနာမြင့်တာကိုဆိုလိုတာပါလူတိုင်းလူတိုင်းဟာကိုယ်မှလည်းပေးစရာရှိတယ်ဆိုတော့မမေ့သိကြမှာဘူးယူတာကိုပဲယူနိုင်ပါဒါကိုပဲစဉ်းစားနေလို့မဖြစ်ပါဘူးဒါကြောင့်ကျမတို့ပြည်သူလူထုဟာငါတို့ဒီလောကကြီးကိုဘာပြင်းနိုင်လဲဆိုတာကိုလေးလေးနဲ့စဉ်းစားစီပါတယ
်မကြာခင်ကမှတရုတ်သမရနဲ့တွေ့ဆုံခဲ့ပြီးအရှေ့အနောက်နိုင်ငံတကာခေါင်းဆောင်တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားနိုင်တဲ့ဒေါအောင်ဆန်းစုကြည်ကနိုင်ငံတကာနိုင်ငံအနေနဲ့တီးခြားရပ်တည်လို့မရတဲ့အနေအထားမှာကမ္ဘာအခြေအနေကိုလည်းမျက်ခြေမပြတ်ချဖို့ပြည်သူတွေကိုမွေးနေ့မှာတိုက်တွန်းပြောဆိုပါရရှင်
ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့အမှတ်တရစကားပြောကြားခဲ့တာတွေကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးသွားတာပါမြန်မာသတင်းဆောင်ပါတွေကိုဒီမှာပဲရနာပြရစီရှင်အခုအိန္ဒိချင်းအိန္ဒိယနိုင်ငံဘက်မှာစုဆောင်းထားတဲ့ပုဂ္ဂလိကပိုင်ရွှေတွေကိုအစိုးရကဘလို့သုံးစေခြင်းနေသလဲဆိုတာပြောပြပေးပါမယ်အိန္ဒိယနိုင်ငံကဖျားเจ้าတွေနဲ့အိမ်တွေမှာစုဆောင်းသိမ်းဆည်းထားတဲ့ရွှေအစုလိုက်ပုံလိုက်ကြီးကိုဗန်တွေမှာအပ်ပြီးတော့ဝင်ငွေအဖြစ်ပြောင်းလဲဖို့အစိုးရကဆွဲဆောင်စူးစမ်းနေပါတယ် ခမန်းရွှေတန်ချိန်2000 2000လောက်ဟာအိမ်တွေဘန်တွေကတစ်တာတွေနဲ့ဖျားเจ้าမြေတိုက်တွေထဲမှာရှိနေတာပါ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာမတာသေးခင်တုန်းကပဲမွန်ဘိုင်းမြို့ကနာမည်ကျော်ဖျားเจ้าတစ်ခုစီကိုသွားပြီးသူတို့မြေတိုက်ခန်းထဲကရွှေတွေကိုဘန်မှာအပ်ဖို့စိတ်ဝင်စားရဲ့လားဆိုတာကိုစူးစမ်းလေ့လာခဲ့တဲ့အကြောင်းကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ရှင်
မနက်မိုးလင်းလာတာနဲ့များမွန်ဘိုင်းမြို့ရှရီစီတီဗီနီယက်ဘုရားကျောင်းမှာဝတ်ပြုလာသူထောင်ပေါင်းများစွာတန်းစီနေကြပါပြီ။သူတို့ချစ်ခင်မြတ်တို့ရဲ့စင်ကောင်းတဲ့ဟိန္ဒူနဲ့ဘုရားဂနေရှောက်ကိုပူဇော်ပတ်သားဖို့လာကြတာပါ။သူတို့ပူဇော်ပတ်သားတဲ့အထက်မှာမကြာခဏဆိုသလိုပဲရွှေရင်းကားဒါမှမဟုတ်ငွေရင်းကားပြားတစ်ခုဒါမှမဟုတ်လဝိယရဏတစ်ခုခုပါလိရှိပါတယ်။ပူဇော်ပတ်သားသွားတဲ့ရွှေငွေလဝိယရဏတွေကိုညနေတိုင်းမှာလုံညုံရင်ခိုင်မှာချထားတဲ့ဘုရားကျောင်းရဲ့မြေတိုက်ခန်းထဲရွှေပြောင်းသိမ်းစီပါတယ်။ပြောရမယ်ဆိုအဲ့ဒီမှာရွှေငွေရတနာပုံကြီးဖြစ်နေတာနှစ်200ကျော်ပါပြီ။မြေတိုက်ခန်းထဲမှာရှိနေတဲ့ရွှေငွေလဝိရတနာပမာဏကိုစီတီဗီနီယက်ဘုရားကျောင်းရဲ့ဗန္ဒာဒိန်အဖွဲ့ဥက္ကဋ္ဌနရန္ဒရာရာနီကအကြမ်းပြင်းပဲခန့်မှန်းပြောနိုင်ပါတယ်
။ सोना अभी भी 200 किलो का सोना है हमारे पास और चांदी 2000 के ऊपर किलो की चांदी
है ခန်းထဲမှာရွှေလေးချိန်200ကနေ225 kg လောက်ငွေက kilogram 1000ကျော်ရှိမယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့အတိအကျတော့မသိပါဘူး။
အိန္ဒိယနိုင်ငံတဝန်းကဟိန္ဒူဘုရားကျောင်းတွေမှာလဝတ်ယရနာကြောက်မြဲရွှေကျောင်းနဲ့ဒင်္ဂါပြားတန်ချိန်3000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကတော်ဝင်မိသားစုတွေလှူဒန်းခဲ့တာနဲ့ကိုးကွယ်သူတွေဒီကနေ့အချိန်ထိလှူဒန်းထားတာတွေပါ။ဘုရားကျောင်းတွေအနေနဲ့အဲ့ဒီရွှေငွေကျောင်းမြဲယရနာတွေကတချို့ကိုဗန်တွေမှာအပ်ပါအတိုးပေးပါမယ်လို့ဘုရားကျောင်းတွေကိုကန့်လန့်ပြီးဆွဲဆောင်စီယုံဖို့အစိုးရကစီစဉ်နေပါတယ်။ရွှေတွေကိုအရေးကြိုပြီးနိုင်ငံမှာဝယ်လိုအားအရန်ကြီးနေတဲ့လဝတ်ယရနာတွေလုပ်ဖို့လုပ်ငန်းလုပ်သူတွေကိုပေးမယ်လို့အစိုးရကအဆိုပြုထားပါတယ်ဒီနည်းနဲ့ကမ္ဘာအကြီးဆုံးရွှေတင်သွင်းတဲ့နိုင်ငံအဖြစ်ရွှေတွေကိုဈေးကြီးပေးပြီးတင်သွင်းနေရတာလျှော့ချဖို့အထောက်အကူဖြစ်စေပါမယ်2023ခုနှစ်မှာကုန်သွယ်ရေးလူငွေပြမှုကြီးမားတာကနေရူပီးငွေတန်ဖိုးကျဆင်းသွားချိန်တုန်းကဒီကြီးမားတဲ့ရွှေပုံကြီးကိုငွေအဖြစ်ပြောင်းလဲဖို့အစီအစဉ်ပေါ်လာတာလို့နယူးဒေလီမြို့တော်အများပြည်သူဗန္ဒာငွေကြီးတဲ့မူဝါဒရေးရာအင်စတီကျူကန်အာဘနူမူတီကပြောပါတယ်
This is basically an outcome of the crisis we had on the external account for the past
ဒါအချိန်ဟာအဖြစ်တော့လွန်ခဲ့တဲ့နှစ်ခွဲအတွင်းပြင်ပငွေစင်းကနေအကြက်တက်ဖြစ်ခဲ့ရရလာပါရွှေတွင်သင်းမှုအကြီးအကျယ်တိုးသွားတာကိုတွေးခဲ့ရပြီးတော့အဲ့ဒါကစင်းရှင်ငွေစင်းမှာဝင်ငွေထွက်ငွေမမျှဖြစ်ခဲ့ပါတယ်အဲ့ဒီအချိန်တွေမှာရွှေတွေကိုပြန်လှည့်သုံးဖို့လိုအပ်တယ်ဆိုတာကိုအဖြစ်တစ်ခုအဖြစ်အဆိုပြုတာတွေစီးခဲ့တာပါ
လူငယ်15နှစ်ကလာဒူအစီအစဉ်မျိုးမောင်းမမြင်ဖြစ်ခဲ့ဘူးပါတယ်။တချောင်းကတော့ပေးတဲ့အတွန်းနှုန်းကအနည်းလိုပါ။ဒီဒီချိန်မှာတော့ပုဂ္ဂလိကဗန်တွေကနေအတွန်းနှုန်းကောင်းကောင်းပေးဖို့အစိုးရကဖြစ်စေခြင်းပြီးသူ့ဘက်ကလည်းအခွန်ကင်းလွတ်ခွင့်ပေးမယ်လို့ကန့်လန့်ထားပါတယ်။အဲဒီလိုအစီအစဉ်မျိုးကို CDV နဲ့ဘုရားကျောင်းဗန္ဒာဒိန်ဥက္ကဋ္ဌရန်နီကမကန့်ကွက်ပါဘူး။ဘုရားကျောင်းတွေကဝင်ငွေရှာပြီးရလာတဲ့ငွေအမြောက်များကိုစည်ရဲသားတွေအတွက်လူမှုဖူလုံရေးအစီအစဉ်တွေမှာအသုံးပြုဘူးပါတယ်လို့သူကထောက်ပြပါတယ်။ကျောင်းသားတွေကိုကျောင်းသုံးဆောင်အုပ်တွေပေးတာနေမကောင်းသူတွေကိုစေကုပေးတာတွေလိုမျိုးပါ။အ
မားရေစောနာရခဲဥစ္စာကဂျာဒါမူနာဖာဥစ္စမာဒမ်ဆေမီလ်တဲတော့အမလုတ်ဂျာရူရစ်ကေဘာရမေပေါ်ဂျိုတီ
ရောမရှိတဲ့ရွှေတွေကနေငွေပူရလာရင်အဲ့လိုအစီအစဉ်မျိုးကိုစဉ်းစားမှာပါ။ဖျားကျောင်းရဲ့ငွေဟာစင်းရဲသားတွေပိုင်တယ်လို့ကျွန်တော်ခံစားပြီးသူတို့လူမှုဖူလုံရေးတိုးတက်စေဖို့နီလန်းရှာတတ်ပါတယ်။ဒါပေမဲ့ဘာကူမှမဆုံးဖြတ်ခင်ကိုကွယ်သူတွေရဲ့အမြင်ကိုထည့်စဉ်းစားဖို့လိုပါတယ်။
ရွှေနဲ့ပတ်သက်တဲ့အိန္ဒိယလူလူရဲ့သဘောထားကိုအစိုးရကဘယ်လောက်ပြောင်းနိုင်မယ်ဆိုတာတော့မသိနိုင်သေးပါဘူး။ဒါအပြင်ခန့်မှန်းကြီးဒေါ်လာတန်းတစ်သောင်းဘူးလောက်ရှိတဲ့သူတို့ရဲ့ရွှေတွေမြေတိုက်ခန်းတွေနဲ့ဗန်တစ်တာတွေထဲမှာဒီအတိုင်းရှိနေတာထက်ငွေသားအဖြစ်ပြောင်းလဲနိုင်တဲ့ဗန်ဒါအရင်းမြစ်အဖြစ်မြင်လာအောင်လူတွေနဲ့ဘုရားကျောင်းတွေကိုဘယ်လောက်ဆွဲဆောင်နိုင်မယ်ဆိုတာကိုလည်းမသိနိုင်သေးပါဘူးခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ရှင်။VOA American အတန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရရင်တော့2323825555လေးကိုခေါ်ဆိုနိုင်ပါတယ်။စာတိုက်လိပ်စာကတော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ဖြစ်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်ရေးမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ19ရက်တောက်တာနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဒီအချိန်တွဲမှာတော့အမျိုးသမီးကန်တာနဲ့အမေရိကန်မှမြန်မာလူမျိုးမိဘတွေရဲ့အနာဂတ်မျှော်လင့်ချက်တွေအကြောင်းသုတဆုံးလေအမေရိကန်တစ်ခွင်မှအခုလိုနားဆင်ရပါမယ်။
ကလေးတွေရဲ့ပညာရေးကအမေရိကန်မှာနံပါတ်1ကဆနတန်းပညာရေးအထည်ကိုအဟိုမပူမပင်မကြောက်မကြံနဲ့ကလေးတွေအေးစီသွားလာတ
ာအမေရိကန်ရောက်ကိုထက်အောင်ရဲ့ပြောပြချက်ကိုအဲ့ဒီလိုနားဆင်ကြရမှာပါအဲ့ဒီနောက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံဂျာယီဌာနကကမကထပြုတဲ့YC Lee လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်ကရှစ်ရှုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်း၅ဘက်ကြားအမေရိကန်ပြည်ထောင်စုကိုလာရောက်လက်ခွင့်ရခဲ့တဲ့လူငယ်ခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံကစီးပွားရေးဆိုင်ရာသုတေသီတဦးဖြစ်သူမတ်ငှူဝါဝင်းလည်းပါဝင်ပါတယ်။ဒီစီစဉ်ကရခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့မတ်ငှူဝါဝင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတွက်လလတန်းကတင်ပြထားပါတယ်ရှင်။It only serves to make me more determined to achieve my final goal and I come back
Vicily ပညာတော်တွေစီစဉ်နဲ့ရောက်လာတယ်ပေါ့နော်ကုဝဝင်းရဲ့နောက်ကြောင့်နေနေပြောပြပေးပါလားရှင
်ကျွန်မမြန်မာ development research institute ရဲ့အောက်မှာရှိတဲ့လူမျိုးရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဖွဲ့ပေါ့နော် Center for Economic and Social Development မှာတပတ်တူတူအနေနဲ့အလုပ်လုပ်နေပါတယ်ဒီ Vicily program ကတော့economic empowerment ဒီ program နဲ့ Oklahoma University ရအစီအစဉ်နဲ့ Tulsa ဆိုတဲ့မြို့မှာ Tulsa Chamber of Commerce ရဲ့ Tulsa Area United ကြီးနောက်ပြီးတော့ City Council မှာ head ကြီး၃ဘတ်ဆင်းခဲ့ပါတယ်အဓိကကတော့ small and medium enterprises တွေ startup business တွေအတွက်ကိုသူတို့ကဒီ business incubator လို့ခေါ်တဲ့ program တွေရှိပါတယ်အဲဒီဥစ္စာကတော့ကျမတို့နိုင်ငံအနေနဲ့လည်းအဓိကတခုလေလှုပ်လေလှုပ်နေတယ်ပြီးတော့သူတို့ဆီကလည်းလမ်းလို့ဆရာကြီးအများကြီးရှိတာပေါ့နော်ဒီမှာကတော့တခုရှိတာကတော့ပြောရရင်တော့ advanced တဲ့ economy ဖြစ်နေတာ哦မြန်မာပြည်မှာတော့တချို့ဥစ္စာတွေ apply လုပ်လို့မရပါဘူးဒီမှာဘလို့အတူတူလက်တွဲပြီးတော့ stakeholder တွေအားလုံးလုပ်ကြတယ်ဆိုရင်အပိုင်းကတော့တော်တော်ကောင်းပါတယ်ကျွန်မတို့ဒီမှာလည်းလက်တွေ apply လုပ်ရတာတွေအများကြီးရှိပါတယ
်ဆိုစောငှူပါပြောတယ်ခုမြန်မာနိုင်ငံမှာပြန်အသုံးချလို့ရတဲ့လုပ်ငန်းလေးတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဥပမာအဖြစ်ဘလို့ဟာမျိုးလို့တွေ့ကြရပါလဲရှင
်အဲ့ဒါကတော့သူတို့ကတော့ business incubator လို့ခေါ်တာပေါ့နော်အဲ့ဒါကတော့စပြီးတော့လက်တွေ့လုပ်မဲ့လုပ်ငန်းတွေအတွက်ကိုဟိုဘဏ္ဍာရေးအကူအညီတွေရှာဖွေပေးတာတွေပြီးတော့နေရာပေးထားတယ်ရုံးလုပ်ငန်းတစ်ခုလုပ်ဖို့အတွက်ကိုလိုအပ်တဲ့နေရာတွေဖန်တီးပေးထားတာပေါ့နော်အဲ့မှာ internet access ရရမယ်ဒါကြောင့်ဟိုရုံးလုပ်ငန်းနဲ့ပတ်သက်တာ print ထုတ်တာပါ냐အဲ့ဒါတွေအားလုံးရအောင်လို့ဖန်တီးပေးထားတဲ့နေရာတစ်ခုရှိတယ်။အဲ့ဒီမှာလာပြီးတော့ရုံးကောင်းကိုလာပြီးတော့ဖွင့်နိုင်တာပေါ့အဲ့ဒီနေရာမှာ။အဲ့တော့မြန်မာပြည်မှာဆိုရင်အဲ့ဒီလိုမျိုး center မျိုးကိုဖန်တီးပေးထားတယ်ဆိုရင် startup လုပ်ငန်းတွေအခု service လုပ်ငန်းတွေများလာပြီ။ကျွန်တော်တို့ထဲမှာလည်း program တွေပါပါတယ်။ဒီလူငယ်လေးတွေဖွဲ့ပြီးတော့စပြီးတော့ service လုပ်နေတဲ့ tourism နဲ့ပတ်သက်ပြီးတော့လုပ်နေတာ IT နဲ့ပတ်သက်ပြီးတော့လုပ်နေတာ။အဲ့တော့အဲ့လိုလူတွေကိုဒီလိုနေရာလေးဖန်တီးပေးထားရင်ဒီမုန်းတသက်သာသာနဲ့ပေါ့နော်ဖန်တီးပေးထားတယ်ဆိုရင်လုပ်ငန်းတွေလည်းအများကြီးဖြစ်လာနိုင်တယ်လူငယ်တွေလည်းဝင်ဆက်လာပြီးတော့ဒါမျိုးကိုလုပ်နိုင်တာအများကြီးရှိပါတယ်ဒီမှာနိုင်ငံမှာလည်းလုပ်ငန်းတစ်ခုစတင်မှုအတွက်ကိုဟိုအခက်အခဲတွေအများကြီးရှိပါတယ်ဥပမာပြောရရင်နေရာငှားတာတို့လိုအပ်တဲ့ infrastructure တွေလိုက်ပြီးတော့လုပ်ရတဲ့စိတ်ရိတ်ကအရန်ကိုများတဲ့အတွက်ကို လုံးချင်ရတာနဲ့ idea ရှိရတာနဲ့ဟိုဖြစ်မလာတာတွေရှိပါတယ်။ကျမတို့တက်မိလာတဲ့အချိန်မှာဆိုရင်ဟိုတချို့တွေဆိုရင်ဒီ application တစ်ခုဖန်တီးနေတာပေါ့နော်။သူတို့ idea နဲ့သူတို့ဖြစ်မလားဆိုပြီးတော့စူးစမ်းကြည့်တယ်။အဲ့ဒီလိုမျိုးပဲနေရာလေးကသေးသေးလေးပဲလိုတယ်။ဒါပေမဲ့သူတို့အတူတူတွေ့ပြီးတော့စဉ်းစားလို့ရတယ်၊စားပြောလို့ရတယ်။အဲ့မှာ internet က accessible ဖြစ်တယ်။ဒါမျိုးတွေကျမတို့စီမှာလည်းရှိလာတတ်ပါတယ်။လူတွေရဲ့ရုံးခန်းလေးတွေအဲ့မှာစိတ်ဝင်စားတတ်သွားနေရတော့ဒါမျိုးကအထောက်ပံ့ပေးတယ်မှာလေအဲ့တော့မှလည်းဟိုအရင်ကြီးနည်းနည်းနဲ့လုပ်ငန်းကိုစတင်လာနိုင်မှာဖြစ်ပါတယ
်အခုငုပါဒီ YCL အစီအစဉ်ကနေပြီးတော့မြန်မာနိုင်ငံကိုပြန်သွားမယ်ဆိုရင်ကိုလိုပေါ့နော်တက်တူရွယ်တူလူငယ်တွေကိုဘယ်လိုမျှဝေမလဲရှင်ကိုဒီတွေ့ကြုံ
program ဒီကိုမလာခင်ကတည်းကပေါ့နော်မြန်မာနိုင်ငံမှာဒီမှာအလုပ်လုပ်တဲ့အခါမှာဒီလိုအပ်တဲ့ပေါ့နော်စီးပွားရေးပညာရေးနဲ့ပတ်သက်လို့ဒီဘာနိုင်ပညာရဲ့နဲ့ပတ်သက်လို့နေရာတီးတီးမှာလိုအပ်နေတာတွေကိုအများကြီးတွေ့ရပါတယ
်။
တွေ့ရတော့အဲ့ဒီကတဲ့ကူကဒီလိုမလာခင်ငယ်ကူကတငယ်ချင်းတွေနဲ့ပေါင်းပြီးတော့ဟိုဘောဂဗီကဘာသာရက်ကိုဘာကြောင့်လေးလာတင်းတယ်လဲဆိုတဲ့အကြောင်းအရာကိုကျမတို့လူငယ်တွေစုပြီးတော့ပြည်နွေးပွဲလိုမျိုးလုပ်ပါတယ်။နောက်စိတ်ဝင်စားတဲ့လူငယ်တွေအားလုံးကိုတက်ခိုင်းပြီးတော့ပညာသင်စုပေးတဲ့အဖွဲ့တွေကိုဖိတ်ပြီးတော့လည်းအဲ့ဒီမှာဒီစီးပွားရေးပညာဘာသာရပ်တွေကို scholarship ပေးနေရဆိုတဲ့အကြောင်းလည်းပြောခိုင်းပါတယ်ပြီးတော့ရန်ကုန်စီးပွားရေးတက္ကသိုလ်ကဆရာမတွေကိုဖိတ်ပြီးတော့လေစီးပွားရေးပညာဘာသာရပ်ဒေါသဗေဒဘာသာရပ်ရဲ့အရေးပါပုံပေါ့နော်တန်းကြီးထူထောင်ရေးမှာအရေးပါပုံအကြောင်းမျိုးကိုပြောတဲ့ဥစားတွေကိုကျွန်မလုပ်ခဲ့ပါတယ်ဆက်ပြီးတော့လုပ်ဖို့လည်းအစီအစဉ်ရှိပါတယ်လားလို့ပဲဒီ YCL program မှာလည်းဘာတွေထပ်ပြီးတော့ရှိသေးတယ်ပေါ့နော်တခြားနိုင်ငံလူတွေဆိုအများကြီးလာတာပါတချို့နိုင်ငံဆိုအယောက်20လောက်လာတယ
်ဟု
တ်ကဲ့ကျွန်မပြီးရင်ကျွန်မတို့6ယောက်ရတယ်ခေါ်လာတာ deadline ကိုတိုးပေးထားတာမှမလျှောက်ကြဘူးလို့ကြားပါရတယ
်။အဲ့
တော့ပြန်သွားရင်တော့ဒီသတင်းချက်လက်ကိုမရကြလို့လားစိတ်ဝင်စားကြလို့လားဒီဟာရဲ့စိတ်ဝင်ဘလောက်တောင်စိတ်ဝင်စားဖို့ကောင်းနေဆိုတဲ့အကြောင်းအရာတွေဘာတွေလေ့လာသင်ခဲ့ရလဲဆိုတဲ့အကြောင်းအရာတွေတော့ပြန်ပြီးတော့မျှဝေဖို့ဟိုကျွန်တော်တို့တိုင်ပင်ထားပါတယ်ဒီလာခဲ့တဲ့လူတွေပေါ့နော်ဘလို့အနေထားနဲ့ပြန်ပြီးတော့မျှဝေကြမလဲသတင်းချက်လက်ကိုဘလို့ရအောင်လုပ်ကြမလဲဆိုတဲ့အကြောင်းအရာတော့ကျွန်တော်တို့တိုင်ပင်နေပါတယ်ရှင်။နောက်တစ်ခုကလည်းဒီ program ကငါးဘက်တောင်ကြာတာဆိုတော့မြန်မာနိုင်ငံမှာလည်းလုပ်ငန်းရှင်တွေအနေနဲ့လည်းကိုယ်ဝန်ထမ်းကဒီလိုမျိုး program ကိုရှောက်ပြီးတော့တွားရင်သူ့အနေနဲ့ပါလာတဲ့ဥစ္စာတွေလုပ်ငန်းမှာလည်းအကျိုးအများကြီးဖြစ်နိုင်တယ်လေ။အဲ့ဒါကိုနားလည်ပြီးတော့ဒါမျိုးကိုလည်းခွင့်ပေးစင်တယ်လို့ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တချို့မေးကြည့်လိုက်တော့အဲ့ဒီငါးဘက်ခွင့်မရနိုင်တာကြောင့် form မလုပ်ကြရလည်းရှိပါတယ်။နောက်ပြီးတော့ဒီ program ကိုရှောက်တဲ့အခါမှာလည်းသူတို့ကပြန်ပါတာကတစ်ခုပါတာဘာလဲဆိုတော့သူတို့စီကလည်းပြန်ပြီးတော့လူလွတ်ခြင်းနဲ့ကိုယ်နိုင်ငံကိုလာတဲ့အခါကျရင်ကို organization မှာလေ့လာခြင်းလက်ခံပေးရမယ်ပေါ့နော်အဲ့လိုမျိုးဟာထားတာလည်းရှိတော့တချို့တွေကလည်းအဲ့ဟာကိုကြောက်ပြီးတော့ကို့မှာအဆင်မပြေမှာဆိုလို့ပေါ့နော်အလုပ်မှာပြောလို့မရမှာဆိုလို့မရှောက်ကြရလည်းရှိတယ်
ဟုတ်ကဲ့အဲ့ဒါလည်းခက်ခဲတစ်ခုပေါ့နော်အဲ့တော့ငူပါတို့ကြတော့ဘယ်လိုရှောက်ဖြစ်ခဲ့လဲ
အော်ဘူးကတော့အဲ့ဟာကိုအင်းကနေတစင်ပြအောင်ကိုယ့်စီကိုပို့လိုက်တာရတာပေါ့နော်။ကြားတဲ့အခါကျတော့အဲ့ဒီဥစ္စာကိုရှောက်ပါတယ်။အလုံးမှာလည်းခွင့်တင်တဲ့အခါကျတော့ခွင့်ပေးပါတယ်။ကျမတို့အလုပ်ကတော့ဒီဝန်ထမ်းတယောက်တောင်းတော့ပြီးတော့လေ့လာတဲ့အခါကျတော့သူ့မှာပြန်လာတဲ့ဥစ္စာတွေလုပ်ငန်းဝင်မှာပြန်ပြီးတော့အသုံးချလို့ရနိုင်တာလေအများကြီးရှိတာပေါ့နော်။အများကြီးရှိရဆိုတာကတင်ညာရက်တင်မကောက်ဘူး။လူမှုပေါင်းတဲ့ဆက်ဆံရေးလူတွေနဲ့ဆက်ဆံတဲ့အတွေ့အကြုံလူတွေအများကြီးကို presentation ဒီကိုယ့်ရဲ့ idea ပေါ့နော်။ယူဆချက်တွေကိုဘယ်လိုတင်ပြလို့ရတယ်လဲ။ဘယ်လိုအကောင်းဆုံး conference လုပ်မလဲ။အဲ့လိုအကြောင်းအရာတွေကတင်တဲ့အတွက်ဒီဝန်ထမ်းကိုယ့် company ကိုပြန်လာရဆိုရင်သူ့မှာ skill တွေအများကြီးပါလာတာပေါ့နော
်။ဟုတ်ကဲ့
။အဲ့ဒီလိုမျိုးဟာကိုလည်းကျမတို့ရုံးချင်တာကိုသူတို့ကလက်ခံပြီးတော့ယူကြည့်ထားတဲ့အတွက်capacity building နဲ့ပတ်သက်တဲ့ဥစ္စာတွေဒီလိုမျိုးပုံစံတွေအလုံးကိုသွားခွင့်ပြုပါတယ်ခွင့်ပေးပါတယ်ရှင်အ
ဲ့တော့နောက်ဆုံးအနေနဲ့မေးချင်တာကတော့သမရဥပမာသူခုကဝင်းတို့နဲ့တွေ့စင်ကပြောခဲ့တယ်လို့ပဲလေ
All across Southeast Asia almost 2/3 of the population is under 35 years old so this is a young part of the world
အာဆီယံမှာလူငယ်တွေကသုံးဖို့တပုံရှိတဲ့အတွက်ကြောင့်အာဆီယံလူငယ်တွေကိုပြုစုပြောင်းထောင်ပေးလို့ရှိလို့ရှိရင်တက်ဆိုင်ရာနိုင်ငံတွေနဲ့ကောက်မှုမဲ့အနံကဖြစ်မယ်ဆိုတဲ့အခါကျတော့မငုဝဝင်းအနေနဲ့ရောမြန်မာနိုင်ငံအတွက်ပေါ့နော်လူငယ်တွေခေါင်းဆောင်မှုကိုဘယ်လိုခံမှန်းပါလဲရှင်
ကိုနဲ့ပတ်သက်နေတဲ့ပတ်ဝန်းကျင်ပေါ့နော်ကြည့်လိုက်လို့ဆိုရင်အခက်အခဲတွေအများကြီးရှိခဲ့တဲ့ကြားတဲ့ကကျမတို့တွေစူးစမ်းနေကြပါတယ
်
နေရာတီးတီးမှာပေါ့နော်တက်ဆိုင်ရာကိုတာဝန်ကျတဲ့နေရာမှာစူးစမ်းပြီးတော့လုပ်နေပါတယ်အခုလက်ရှိနိုင်ငံမှာလည်းဖြစ်နေတဲ့ပြဿနာတွေဒီစိန်ခေါ်မှုတွေရင်းဆိုင်နေရတာတွေအများကြီးပါပြီးတော့ပညာရေးအခြေအနေကလည်းကျမတို့ဖြတ်တန်းခဲ့တဲ့တောက်လျှောက်မှာပြင်ပထားတဲ့အနေအထားမှာဖိနှိပ်မှုတွေအများကြီးကြားထဲမှာကျမတို့ဖြတ်တန်းခဲ့ပါတယ်ဒါပေမဲ့ကျမတို့ဆက်ပြီးတော့ကြိုးစားနေပါတယ်ဒီ ိုရောက်လာရဲဆိုတာလေကျမတို့စူးစမ်းမှုကြောင့်ရောက်လာတာပါပြည်နာရေးချင်းတွေဘလို့ပဲဖြစ်နေပါသေးနိုင်ငံရေးချင်းတွေဘလို့ပဲဖြစ်နေပါသေးစီးပွားရေးချင်းတွေဘလို့ပဲဖြစ်နေပါသေးကျမတို့ဒီနေ့ဒီဖြစ်ပြီးရောက်အောင်စူးစမ်းလာရဲဆိုတာနောက်အနာဂတ်ကိုကျမတို့နိုင်ငံအတွက်အနာဂတ်ကိုကျမတို့ကိုယ်တိုင်ဖန်တီးနိုင်ဖို့ပါအဲ့တော့ကိုယ်နဲ့တူလုပ်နေတဲ့လူတွေအားလုံးကိုရောဒီလိုလာတဲ့လူတွေအားလုံးကိုရောကျမတို့စိတ်ထဲမှာရှိရည်အားလုံးဒီမှာအားလုံးစင်းစင်းဖြစ်ကြလာတော့ကိုယ်နိုင်ငံကိုပြန်မယ်ဒီပညာရက်ကိုလည်း apply လုပ်ရမယ်ကျမတို့စူးစမ်းရယ်ဆိုရင်ပြီးတော့ကျမတို့ကိုလည်းအခုအထောက်အပံ့ပေါ့နော် leadership လိုမျိုးကိုယ်တိုင်လည်းခေါင်းဆောင်မှုတာဝန်ယူရမယ်ကိုယ်ခေါင်းမဆောင်နိုင်ရေးစင်မှာလည်းခေါင်းဆောင်ကောင်းနဲ့ရှိတယ်ဆိုရင်နောက်လိုက်ကောင်းနေတယ်သူချာချာလိုက်ပြီးတော့စူးစမ်းပြီးတော့ဆောင်ရွက်မယ်ဆိုရင်ဒီထက်ပိုပြီးတော့ကောင်းမွန်လို့ညွှန်လင့်ပါတယ
်ဟုတ်ကဲ့ခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့တွေ့ငူပါအများကြီးပဲကျေးဇူးတင်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာပါမနေ့ဖန်စနေနေ့မနေ့မှလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုနားဆင်ရမှာကတော့တုတ္တဆုံးတဲ့အမေရိကန်တခွင်စီစဉ်ပဲဖြစ်ပါတယ်ဇွန်လ20ရက်နေ့ဟာကပ္ပဒုက္ခသည်များနေ့ဖြစ်ပါတယ်။အကြောင်းမျိုးမျိုးကြောင့်နှစ်စဉ်နှစ်တိုင်းကို့မွေးရမြေကနေတခြားတိုင်းပြည်တစ်ခုခုမှဒုက္ခသည်ဖြစ်နေရွှေ့ပြောင်းချေချနေထိုင်သူအရေအတွက်တိမ်ကနန်းအထိရှိတယ်လို့ဆိုပါတယ်။ဒီသတင်းပတ်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်နေရွှေ့ပြောင်းချေချနေထိုင်နေတဲ့ကိုထက်အောင်ကိုဆက်သွယ်ပြီးသူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေအကြောင်းကိုကိုအောင်အောင်ကမေးမြန်းစူးစီးတင်ပြထားပါတယ်ရှင်။
ကိုထဲအောင်ဒီအမေရိကန်ပြည်ထောင်စုကိုဘယ်တုန်းကစပြီးတော့ရောက်ခဲ့ရလဲမိသားစုဝင်ဘယ်နှယောက်နဲ့အတူလာခဲ့လဲဆိုတဲ့အကြောင်းအရင်ပြောပြပါလား
။ကျွန်တော်2004ခုနှစ်မှာကျွန်တော်မဲဆောက်ကနေဘန်ကောက်ကနေကျွန်တော်အမေရိကန်ကိုစပြီးလာတာပေါ့နော်။ကျွန်တော်မိသားစု3ယောက်ပါ။ကျွန်တော်ကလေးသား1ယောက်ပါပါတယ်
။ဒုက္ခတွေဖြစ်ကိုယ်အတိအမှတ်ပြုပြီးတဲ့အချိန်မှာကိုကဒီအနောက်နိုင်ငံတွေတော်တော်များများကိုပေါ့လေသွားခွင့်ဟိုရှိပါတယ်။ဆိုတဲ့အခါကျတော့အဲ့ဒီအထက်ရမှာအမေရိကန်ကိုဘာကြောင့်ရွေးပြီးတော့လာခဲ့တာလဲဆိုတာကိုနည်းနည်းလောက်ရှင်းပြပါလား
။အမေရိကန်နိုင်ငံရဲ့အခြေအနေကသူကအဓိကအဖြစ်တော့ဒီကလေးတွေပညာရေးပေါ့နော်။ပညာရေးကိုအဓိကဦးစားပေးပြီးတော့ကျွန်တော်အဲ့ဒါကိုစဉ်းစားတယ်။နောက်တစ်ချက်ကလည်းကျွန်တော်တို့လူကြီးတွေအနေနဲ့ကြတော့ဒီအလုပ်အကင်ရှာဖွေလုပ်ကင်ဖို့လို့အလုပ်လုပ်နိုင်လုပ်နိုင်တယ်လို့အကျိုးရှိနိုင်တယ်လို့သတင်းကြားတယ်။ပြီးတော့ကိုယ့်ရဲ့မျိုးဆက်တွေအနာဂတ်ကိုလည်းဟိုပံ့ပိုးနိုင်တဲ့အနာဂတ်အတွက်ပညာရေးမှာလည်းစိတ်ချရတယ်လို့ကျွန်တော်သတင်းကြပါတယ်တခြားနိုင်ငံတွေလည်းရှိပါတယ်အော်စီတို့ဘာလို့အဲ့လိုကြားတာပေါ့ဆိုတော့ကျွန်တော်ကအမေရိကန်ကိုရွေးချယ်ခြင်းအကြောင်းအရတော့အဓိကအဖြစ်တော့ပညာရေးကလေးပညာရေးကိုအဓိကဦးစားပေးပြီးတော့ရွေးချယ်လိုက်တာပါပဲ
ဟုတ်ကဲ့ဆိုတော့အခုကိုထက်အောင်ကဒီအမေရိကန်ကိုမရောက်ခင်မှာဟိုမျှော်မှန်းခဲ့တယ်လို့ပေါ့လေဖြစ်လာခဲ့လားဗျ
အမေရိကန်နိုင်ငံကိုကျွန်တော်ဒုက္ခတဲ့ပြည်ရွှေ့ပြောင်းအခြေချတဲ့ပထမကျွန်တော်ရည်ရွယ်ချက်ကဒီကလေးတွေရဲ့ပညာရေးကအမေရိကန်မှာနံပါတ်1ကအထက်တန်းပညာရေး high school ပညာရေးပေါ့ဆနတန်းပညာရေးအထိကိုဟိုမပူမပင်မကြောက်မကြတဲ့ကလေးတွေက AC သွားလာတာဖြစ်တယ်ပြီးတော့ဟိုကျောင်းမှာပညာသင်ကြားရေးရောပြီးတော့သွားရေးလာရေးကိစ္စရောပြီးတော့ကျောင်းမှာသူတို့အတွက်စာရေးတောင်ရေးစာအလုံးအစိုးရနေပြီးတော့မှဟိုကျောင်းစည်းဆိုတာကိုကိုကဘာမှမပန်ပိုးရဘဲနဲ့ပညာကိုအေးအေးချမ်းချမ်းနဲ့ကျွန်တော်သင်တာကိုကျွန်တော်တွေ့ရတယ်ဗျအခု10နှစ်ကျော်ကာလကိုရောက်ချီတဲ့အခါကျတော့ကျွန်တော်ထင်တဲ့အတိုင်းပဲဖြစ်လာပါတယ်ကိုစူးစမ်းရင်စူးစမ်းနိုင်တယ်လို့ကိုမှဘယ်လိုခေါ်မလဲဆိုတော့တစုံတရာမိသားစုအတွက်ဘဝအတွက်ယက်တည်နိုင်တာလားကိုချီတော့ကိုယက်တည်နိုင်တာရှိတယ်ဟိုပြောရရင်တော့ဗျာဟိုပူပင်သောကနည်းနည်းပါပါလောက်နဲ့ဘဝကိုကိုချီတော့ကိုယက်တည်နိုင်တယ်ဆိုတော့တို့တော့ကျွန်တော်တွေ့လိုက်ရတယ
်ရွှေပြောင်းချစ်ချဖို့ဒုက္ခတွေတွေမှာလဲဒီလာကြတဲ့ဒီနောက်ခံပေါ့နော်အကြောင်းရင်းတွေအများကြီးရှိပါတယ်ဆိုတော့ကိုထက်အောင်ကရောဘယ်လိုမျိုးဒီဒုက္ခတွေအဖြစ်ရောက်ခဲ့တာလဲအဲ့ဒီအကြောင်းလေးကိုနည်းနည်းတော့ပြောပြပါလား
။ကျွန်တော်ကတော့ပြောရမယ်ဆိုရင်ဗျာဟိုနိုင်ငံရေးနဲ့ပတ်သက်တာပေါ့နော်ကျွန်တော်1990ခုနှစ်နောက်ပိုင်းမှာကျွန်တော်လက်နက်ကိုင်တွန်လိုင်းကိုရောက်လာတယ်လက်နက်ကိုင်တွန်လိုင်းကိုရောက်လာပြီးတော့နေဆက်မှာကျွန်တော်ကျန်းမာရေးလုပ်ငန်းတွေတွန်လိုင်းနေမှာဟိုကျန်းမာရေးလုပ်ငန်းတွေဒေါက်တာစင်စီယာတို့နဲ့တွဲပြီးတော့10နှစ်ကျွန်တော်လှုပ်လာတယ်လောက်လာရင်လည်းနေဆက်မှာသွားရေးလာရင်နေထိုင်ရအခက်အခဲဖြစ်လာတဲ့အခါကျတော့နောက်ဆုံးကျွန်တော်အဖမ်းခံလိုက်ရပါတယ်ကျွန်တော်ကဒေါက်တာစင်တီယာအဖမ်းခံလိုက်ရပါတယ်အဖမ်းခံလိုက်တဲ့အခါမှာကိုကထိုင်းနိုင်ငံမှာဒီလီဂယ်ဖြစ်တရားမဝင်လူဖြစ်နေတဲ့အခါကျတော့ကိုမှတခုခုလက်မှတ်ရှိဖို့လိုတယ်ဆိုပြီးတော့မှအဲ UN လက်မှတ်ကိုကျွန်တော် UN ရှောက်လိုက်တာပေါ့ဒုက္ခတွေပြေရှောက်လိုက်တာပေါ့ဗျာ ဒုက္ခတဲ့လက်မှတ်ကင်ပြီးနေရင်ရနေပြီးတော့မှအနောက်နိုင်ငံတွေသွားဖို့အတွက်လမ်းကြောင်းဖန်လာတာပေါ့အဲ့လိုဖန်လာတဲ့အခါမှာကျွန်တော်လည်းထွက်လာတာပါပဲ
ဒီရွှေပြောင်းအခြေချနေထိုင်ဖို့အတွက်အကူအညီပေးတဲ့အဖွဲ့တွေရှိပါတယ်အဲ့ဒီအဖွဲ့စည်းတွေအနေနဲ့ရောဒီကိုဒီအမေရိကကိုမလာခင်မှာဟိုဘယ်လိုပုံစံမျိုးဒီအမေရိကမှာကြုံတွေ့ရမယ့်အခြေအနေတွေအတွက်ပြင်ဆင်ပေးတာမျိုးပေါ့ဗျာဆိုတော့အဲ့ဒါမျိုးလေးတွေအကြောင်းကိုနည်းနည်းပြပြပါအောင်
အော်ကျွန်တော်ဒုက္ခတဲ့အဖြစ်အတိမတ်ပြုလိုက်တဲ့အခါကျတော့ပြည်ပနိုင်ငံပေါ့ကိုအမေရိကန်နိုင်ငံကိုထွက်ရမယ်အမေရိကန်နိုင်ငံကိုမထွက်ခင်ပါဗျာအဆင်စင်တော့ရှိတာပေါ့တန်ရုံကအင်တာဗျူးတွေပါလေခေါ်တာပေါ့နော်ခေါ်ပြီးတော့သူတို့ကနေပြီးတော့မှလက်ခံလို့ဆုံးဖြတ်လိုက်တဲ့အခါကျတော့မသွားခင်မှာကျွန်တော်တို့ရဲ့ဟိုအမေရိကန်နိုင်ငံနဲ့လက်ရောညှိထွေအောင်နေထိုင်မှုဆိုတဲ့သင်တန်းနေပေးပါတယ်အဲ့ဒါကဒီဟိုက IOM လို့ခေါ်တဲ့အဖွဲ့အစည်းပေါ့နော်ဆိုတော့အဲ့ဒီအဖွဲ့အစည်းကနေပြီးတော့သင်တန်းနေပေးပါတယ်အမေရိကန်နိုင်ငံကိုရောက်ရင်သူ့ရဲ့ယဉ်ကျေးမှုနဲ့လက်ရောညှိထွေအောင်ဘယ်လိုနေထိုင်ရမလဲအဲနောက်ဆုံးဟိုအမေရိကန်နိုင်ငံမှာဟိုရောက်ရောက်ချင်းဟလာချင်းပြောရင်တော့ဟိုကိုကဘာသာစကားအခက်အခဲရှိတာတွေလည်းကျွမ်းဝနိုင်တယ်အပြီးတော့သွားရလာရလည်းကျွမ်းဝနိုင်တယ်ပြီးတော့ဒီပတ်ဝန်းကျင်မှာလည်းကိုယ်နဲ့မတူတဲ့ပတ်ဝန်းကျင်နဲ့နေရထိုင်မှာအများကြီးရှိပါတယ်ဆိုတော့အဲ့ဒီဟာတွေကိုသူကကြိုပြီးတော့သင်တန်းပေးထားတယ်ဗျ
ကျွန်တော်ဥပမာလေးတစ်ခုတော့ပြောပြပါလားဘလို့အကြောင်းအရာမျိုးတွေဘာတွေမှာဘလို့ချက်လက်ဒီမှာမတူတဲ့အခါကျတော့ဘာတွေကိုသတိထားဖို့လိုလဲဆိုတဲ့ဟာမျိုးလေးပေါ့ဗျာ
ကျွန်တော်တို့နိုင်ငံတွေမှာတော့အရေးသေးသာတောက်စားပြီးတော့ကားမောင်းတာနေတွေ့ရတယ်ဗျဆိုတော့ဒီအမေရိကန်နိုင်ငံမှာရောက်လာတဲ့အခါကျရင်သူကဥမာသူ limit တစ်ခုရှိတာပေါ့ဗျာသူတို့ရှင်းပြတာတော့ဟလာကိုကမူးနေတယ်လို့ယူဆရရင်ကားမောင်းတာလမ်းမောင်းတန်းကြောင်မတည့်ဘူးလို့မြင်နေပလိတ်ကလိုက်မယ်ပလိတ်ကလိုက်ပြီးတော့သူတက်ဆိုင်ရမှာဒီအရေးကပတ်အရေးထက်မှပါဝင်တဲ့အကူဟောနှုံးကိုစစ်စစ်တဲ့ကရိယာတွေရှိမယ်အဲ့ဒါနဲ့သူတို့တိုင်းမယ်ဟိုတိုင်းမယ်ပေါ့ဗျာမှုတ်ခိုင်းမှုတ်ခိုင်းတာပေါ့တိုင်းတဲ့အခါမှာကိုကအဲ့ဒါသူတတ်မှတ်တဲ့ limit တဲ့ကြော်သွားလို့ရှိရင်ကိုကဒီအရက်တောက်တဲ့အမှုနဲ့ကိုကအချုပ်ထဲကိုရောက်မယ်ချုပ်ထဲရောက်တဲ့အခါ license သိရင်သိမယ့်အခါရှိတယ်အဆင့်အမှုကြီးရင်ကြီးသလိုသူတို့အဲ့လိုလှုပ်တာတွေရှိတယ်အရေးယူတာတွေရှိတယ်ပေါ့နော်ဆိုတော့အဲ့တော့ဒီကိစ္စတွေလုံးဝမလှုပ်ပါနဲ့ဆိုတဲ့အကြောင်းကိုသူတို့အဲ့ဒီကယဉ်ကျေးမှုသူတို့ရှင်းပြတာကျွန်တော်နားထဲမှာမှတ်မှန်ရကျွန်တော်ကြားမိတယ်
ဟုတ်ကဲ့ဒီကိုရောက်ပြီးတဲ့အခါကျတော့ဟိုခေါ်ပေးတဲ့အဖွဲ့အစည်းပဲဖြစ်ဖြစ်မိသားစုပဲဖြစ်ဖြစ်စပွန်ဆာပေါ့ဗျာဆိုတော့ဟိုသူတို့အနေနဲ့ကရောနောက်ဒီအမေရိကန်အစိုးရအနေနဲ့ရောဒီအမေရိကန်ကိုစပြီးတော့ဟိုပြောင်းရွှေ့အခြေချလာတဲ့သူတယောက်ကိုဘာတွေအကူအညီပေးလဲခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်အမေရိကန်နိုင်ငံရဲ့လေဆိပ်ကိုကိုယ်ခေါ်တဲ့စပွန်ဆာပေါ့ဗျာကိုယ့်ရဲ့ agent ပေါ့အဲစပွန်ဆာကနေပြီးတော့လေဆိပ်မှာရောက်အချင်းပဲလာကြိုးပါတယ်ကျွန်တော်တို့မိသားစုနံပါတ်တွေနဲ့ဆိုင်းဘုတ်တွေထောက်ပြီးလာကြိုပါလေ။လာကြိုပြီးတော့ကျွန်တော်တို့မလာခင်ပါပဲကျွန်တော်တို့မိသားစုနေထိုင်မှုအတွက်ကိုသူတို့ကနေပြီးတော့ဒီတိုက်ခန်းနေအစင်းတင်ငှားထားပေးပါလေ။အကုန်လုံးစားရေးတောက်ရေးအစကျွန်တော်တို့အေရှားသားတွေမှန်တီးလို့အေရှားသားတွေကဆန်စားတယ်ပေါ့ဗျာ။ဆန်အစသူတို့အကုန်လုံးတမင်းချက်ဖို့အိုးအစအဲ့ရဂရင်အစတောင်းအစအကုန်လုံးသူတို့နေဖို့စီစဉ်ထားပေးတယ်။စီစဉ်ထားပေးပြီးတဲ့အခါမှာလည်းအဲ့ဒီသူတို့လိုအပ်တဲ့အမေရိကန်နိုင်ငံရဲ့စာအစားထမ်းနေပေါ့ဗျာဒီနိုင်ငံကစာအစားထမ်းလိုအပ်တဲ့ဟလာဟိုအထောက်ထားတွေရဖို့အတွက်လက်မှတ်တွေရဖို့အတွက်ဟိုမှတ်ပုံတင်လို့ခေါ်မှာပေါ့ဗျာဒေသဆိုင်ရာမှတ်ပုံတင်ပေါ့ ID ပေါ့အဲ့ဒါတွေရဖို့အတွက်သူတို့လုပ်ပေးတယ်ပြီးတော့သူတို့ရဲ့လူမှုလုံခြုံရေးကဆိုရှယ်စီကူရီဆိုတဲ့ဟာကိုသူတို့လုပ်ပေးတယ်လုပ်ပေးပြီးတဲ့အခါကျရင်အဲကျွန်တော်တို့ဟိုအခြေခံအင်္ဂလိပ်စာသင်တန်းတွေပေါ့ ESL လို့ခေါ်တဲ့အင်္ဂလိပ်စာသင်တန်းတွေကို level လိုက်နိုင်တော့ level အဲ့သင်တန်းတွေသူတို့သင်တယ်ဟိုအနည်းဆုံး၃လလောက်ကိုသူတို့ကကျွန်တော်တို့ကဟိုစောင့်ရှောက်ပေးထားတယ်အဲ့ထက်မှလိုအပ်တဲ့ငွေကြေးအသုံးမှုလည်းပေးပါတယ်အိမ်လားကရေကမိကလည်းသူတို့အကုန်လုံးသူတို့အကျခံပေးတယ်ကိုကအဲ့မှာကိုလိုအပ်တဲ့အင်္ဂလိပ်စာအခြေခံသင်တန်းတက်ရုံပါပဲတက်ပြီးတဲ့အခါကျရင်တစုံတရာရလာပြီဆိုတာနဲ့သူတို့အလောက်ကန်ကိုဖန်နှီးပေးသေးတယ်အလောက်ကန်ကိုရှာပေးသေးတယ်အလောက်ကန်ရလို့သူတို့ကိုချစ်တော်ဘုကိုစိတ်ချပြီဆိုတဲ့အခါကျတော့ဒါသူတို့ရဲ့တာဝန်ပြီးသွားပါတယ
်ဟုတ်ကဲ့ဆိုတော့ဒီကိုရောက်လာပြီးတဲ့အခါမှာရောဒုက္ခတဲ့အဖြစ်နဲ့ရောနောက်တခြားဒီနီလန်ပေါင်းစုံနဲ့ပေါ့နော်လာပြီးတော့အခြေချနေထိုင်ကြတဲ့သူတွေရှိပါတယ်ဆိုတော့အဲ့လိုပေါ့တခြားဒီလူမျိုးတွေနဲ့ဆက်ဆံရတဲ့အခါမှာရောတွေ့ကြုံရတဲ့ဒီအတွေ့အကြုံလေးတွေနည်းနည်းတော့ရှင်းပြပြပြောင်
းကျွန်တော်ကြုံခဲ့ပါတယ်ကြုံခဲ့မှာဆိုတာဟိုအာရှသားရင်နဲ့ကြုံပါတယ်ဥရောပသားရင်နဲ့ကြုံပါတယ်ကြုံတဲ့အခါကျတော့ကျွန်တော်ကြုံခဲ့တဲ့တဒန်းမှာတော့ဟိုအာဖရိကသားရင်လည်းကြုံပါတယ်တယောက်နဲ့တယောက်ဟိုဘဝတူတူဖြစ်ကြတယ်စကားတွေပြောပြကြတဲ့အခါကျတော့ဟိုသူ့နိုင်ငံကြောင်းကိုယ်နိုင်ငံကြောင်းဖလဲဆွေးနွေးတာတွေပဲရှိတယ်ဗျဟိုတယောက်တယောက်ဟိုဟိုဘယ်လိုခေါ်မလဲရန်ရန်ကကရန်ဖြစ်တာတို့ဘယ်လိုခေါ်အဲဟိုမမရန်ရန်ဆိုတာကြည့်ပါဦးဆက်ဆံရေးပြည့်လဲပါတယ်နားလည်မှုလည်းရှိကြပါတယ်ကျွန်တော်ကြည့်ရတဲ့ပုံပ
ါကိုအာစီစဉ်တိဆက်ပေးနေတဲ့တုဒ္ဒဆောင်နဲ့အမေရိကန်တခွင်ကိုမနက်ဖန်မနက်မှာလဲ
အင်္ဂါနေ့မနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီတစ်ပတ်တော့အိန္ဒိယတရုတ်နိုင်ငံမှာဖန်လုံအိမ်ဓာတ်ငွေထုတ်လွှင့်မှုတွေတိတိတသားရော့ကျလာတာနဲ့စွန့်ရင်ဆိုင်ရာလှုပ်ဆောင်မှုတွေအကြောင်းကိုပြောပြပါမယ်ရှင်။ရာသီဥတုပြောင်းလဲပြီးကမ္ဘာကြီးပြုံးလွှဲလာတဲ့အကြောင်းပြောကြတဲ့အခါမှာ2015ခုနှစ်ပထမနှစ်ဝက်အတွင်းလူအများစိတ်အဝင်စားဆုံးကတရုတ်ပြည်မှာဘာတွေဖြစ်နေပြီလဲဆိုတဲ့အကြောင်းပါ။ဟုတ်ပါတယ်တရုတ်ပြည်မှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်မှုပမာဏဟာ2015ခုနှစ်ပထမ4လပိုင်းမှာတည်း5ရာခိုင်နှုန်းထိုးပြီးကျသွားတာကိုမမျှော်လင့်မဲတွေ့ရတယ်လို့ Greenpeace International အဖွဲ့ရဲ့စမ်းစစ်ချက်မှာဖော်ပြထားပါတယ်တက်ကရက်2000ကစပြီးတရုတ်နိုင်ငံဟာဆင်းရဲရင်းကနေရုန်းထွက်ဖို့အတွက်ကြိုးစားရင်းလိုအပ်တဲ့လျှက်စစ်တမ်းအားအပူဓာတ်တွေရဖို့အတွက်ဆက်မှုလုပ်ငန်းတွေမှာတန်ချိန်ဘီလီယံနဲ့ချီတဲ့ကြောင်မီးသွေးတွေကိုလောင်စာဖြစ်နေတုံးခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုနှုန်းကလည်းတက်ပြီးရင်တက်လာခဲ့တာပါ။ကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ဓာတ်ငွေအထောက်ဆုံးနိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးနိုင်ငံစွန့်ရင်3ပုံ2ပုံဟာကြောင်မီးသွေးကနေရနေတာဖြစ်ပါတယ်။တက်ကရက်2030အထိဒီတိုင်းထိုးပြီးတက်နေမယ်လို့အများကခန့်မှန်းထားကြတယ်လို့ဒါဟာကမ္ဘာကြီးပြုံးလွှဲမှုအတွက်ရင်လေးစရာဖြစ်သတ်မှတ်ကြပါတယ်။ဒါပေမဲ့အခုတော့တရုတ်နိုင်ငံမှာကြောင်မီးသွေးအသုံးကိုရုတ်တရက်လျှော့ပြီးချလိုက်တာနဲ့မျှကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်းထိုးပြီးကျသွားတာတွေ့ရတယ်လို့ Greenpeace အဖွဲ့ကပြောပါတယ်။ကြောင်မီးသွေးသုံးဆွဲမှုကိုတရုတ်ကပထမဆုံးစပြီးလျှော့ချတာဟာ2014မှာဖြစ်ပြီး2015ခုနှစ်ပထမ4လပတ်မှာလည်း8ရာခိုင်နှုန်းလျှော့ချလိုက်တဲ့အတွက်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်း5ရာခိုင်နှုန်းလျော့ကျသွားတယ်လို့ဆိုပါတယ်။ဒီလိုရော့သွားတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏဟာဗြိတိန်တနိုင်ငံလုံးတစ်နှစ်စာထုတ်တန်းနဲ့ညီတာမို့ကမ္ဘာကြီးပြုံးလွှဲမှုအကြောင်းပြောမယ်ဆိုရင်ကျယ်ပြောကြီးမားလာတဲ့တရုတ်နိုင်ငံကအခေယာကျနေတယ်လို့နိုင်ငံတကာကြောင်မီးသွေးဈေးကွက်မှာလည်းရိုက်ခတ်မှုတွေရှိလာပါတယ်။ဒီနေရာမှာကြောင်မီးသွေးအသုံးကိုလျှော့ချတာဟာတရုတ်နိုင်ငံရဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖို့အတွက်ကြိုးစားတဲ့ယာယီလုပ်ရလားသူ့ရဲ့စွန့်ရင်သုံးဆွဲတဲ့ပုံစံကိုလုံးဝပြောင်းပစ်ဖို့အတွက်ကြိုးစားမှုတစ်ခုလားဆိုတာကိုဝေခွဲလို့မရဘူးလို့စွန့်ရင်ဆိုင်ရာစောင့်ကြည့်လေ့လာတဲ့ပညာရှင်တွေကပြောပါတယ်။သူတို့အခုလိုပြောရတဲ့အကြောင်းကလည်းတရုတ်ရဲ့စွန့်ရင်ဆိုင်ရာစဉ်းစားရတွေကြောင့်ပါ။ Oslo တက္ကသိုလ်သုတေသနပညာရှင် Glenn Peters ကတရုတ်နိုင်ငံကထုတ်ပြန်တဲ့ကြောင်မီးသွေးသုံးဆွဲမှုပြကိန်းဂဏန်းတွေမှာရေးရမှုမရှိသလိုပထမထုတ်ပြန်ချက်ကိုနောက်နှစ်သိမ့်မကြခင်မှာပဲတိတိတသားပြန်ပြီးပြောင်းပစ်လေရှိတယ်လို့ဆိုပါတယ်။1990တုန်းကတရုတ်အစိုးရကတရားမဝင်ခိုးထုတ်နေတဲ့ကြောင်မီးသွေးမိုင်းအသေးလေးတွေအတော်များများကိုပိတ်ပစ်ခဲ့တယ်လို့ကြေညာလိုက်တယ်လို့1998ခုနှစ်မှာတနိုင်ငံလုံးတိုင်းတာနဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုရာနှုန်း20ရော့ကျသွားနိုင်တယ်လို့ခန့်မှန်းကြောင်းပြောခဲ့တာပါ။ဒါပေမဲ့လည်းဒီကြောင်မီးသွေးမိုင်းကလေးတွေဟာတကယ်ပိတ်သွားတာမဟုတ်သလိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်းတကယ်လျှော့မချနိုင်ပဲဆက်ပြီးတက်နေတာပါ။တရုတ်နိုင်ငံဟာသူ့ရဲ့တရားမဝင်ကြောင်မီးသွေးမိုင်းအသေးလေးတွေအတော်များများကိုပိတ်ပစ်ဖို့အတွက်2014မနှစ်ကတည်းကစူးစမ်းနေတာတွေ့ရပြီးအစိုးရထုတ်ပြန်တဲ့ကြောင်မီးသွေးမိုင်းအရေအတွက်ကိုလည်းအတည်ယူလို့မရနိုင်ပဲဖြစ်နေတာပါလက်ရှိမှာတရုတ်အစိုးရရဲ့2014ကြောင်မီးသွေးအသုံးချဆင်းလာတာနဲ့ပတ်သက်ပြီးတွေ့ကြတဲ့နောက်တစ်ချက်ကတော့တရုတ်နိုင်ငံမှာစွန့်ရင်အတွက်ရေအားကိုတိုးမြင့်သုံးလာတာနဲ့ဆက်မှုလုပ်ငန်းလုပ်ကိုင်မှုတွေလျှော့ချလာတာကြောင့်ဖြစ်နိုင်တယ်လို့ခန့်မှန်းကြပါတယ်2014မှာမိုးများတဲ့အတွက်ရေအားလျှက်စစ်ကိုအရင်ကထက်ပိုပြီးထုတ်နိုင်တာမို့တရုတ်နိုင်ငံရဲ့ကြောင်မီးသွေးသုံးဆွဲမှုထက်ဝက်လောက်ရော့ကျသွားတယ်လို့ Greenpeace အဖွဲ့ကခန့်မှန်းပါတယ်နောက်တစ်ချက်ကတရုတ်နိုင်ငံရဲ့ဆက်မှုလုပ်ငန်းအရှိန်ရော့ပါလာတာဖြစ်ပါတယ်နှစ်ပေါင်း30အတွင်းတရုတ်နိုင်ငံမှာတံမဏိထုတ်လုပ်မှုအ ਨੇ ဆုံးအနေအထားကိုရောက်နေတယ်လို့ဗီလံမီထုတ်လုပ်မှုကလည်းပုံမှန်ထက်အတော့ကိုရော့ကျသွားတာပါဒီဆက်မှုလုပ်ငန်းတွေအတွက်ကြောင်မီးသွေးသုံးဆွဲမှုကပါထက်ဝက်လောက်ကျဆင်းလာတာမို့တရုတ်နိုင်ငံရဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုအပေါ်တက်ရောက်မှုဟာကြီးကြီးမားမားရှိနေတာဖြစ်ပါတယ်။ဒီလိုဆက်မှုလုပ်ငန်းကြီးတွေအချိန်နှေးလာတာဟာယာယီဖြစ်နိုင်တယ်လို့လည်းတွေ့ကြပါတယ်။ဒါပေမဲ့တရုတ်အစိုးရကအကြီးစားဆက်မှုလုပ်ငန်းတွေမလုပ်တော့ဘဲကြောင်မီးသွေးသုံးဆွဲမှုရပ်ပစ်ဖို့အတွက်တမင်မူဝါဒတွေချလာတာဆိုရင်တော့ဖန်လုံရင်ထံွေထုတ်လွှတ်မှုဟာတစ်ဆက်တည်းကျဆင်းသွားနိုင်တာပါ။တကယ်တော့တရုတ်အစိုးရဟာ အကြီးစားဆက်မှုလုပ်ငန်းတွေနေရာမှာဝန်ဆောင်မှုကိုဦးစားပေးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့အတွက်ပြင်ဆင်နေတာမို့ဒါဟာတရုတ်စွန့်ရင်သုံးဆွဲမှုအတွက်တည်ရမှုအများကြီးရှိနိုင်တယ်လို့စွန့်ရင်ဆိုင်ရာသုံးသက်တဲ့ Rhodium အဖွဲ့ကပြောပါတယ်တရုတ်အစိုးရစွန့်ရင်စီမံခန့်ခွဲမှုဌာနစီးရင်တွေအရတရုတ်နိုင်ငံမှာ2014လျှက်စစ်ဒဏ်အတွက်ကြောင်မီးသွေးနဲ့အတူရေအားလေအားနျူကလ িয়ার နဲ့နေစွန့်ရင်တွေကိုတုံးကြပြီးကြောင်မီးသွေးကရေအားတဲ့လေးစားလောက်ပိုးပြီးတုံးနေတာပါClean Energy Tax အဖွဲ့ကအာမန်ကိုဟန်ကတော့တရုတ်နိုင်ငံမှာအသစ်ဆောက်ထားတဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ရုံကရားနဲ့ချီးပြီးရှိနေတာမို့ဒီဆက်ရုံတွေကိုချက်ချင်းပိတ်ပစ်ဖို့အတွက်စူးစမ်းမှာတော့မဟုတ်ဘူးလို့ဆိုပါတယ်။မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာအစီရင်ခံစာမှာတရုတ်နိုင်ငံကဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုတွေ2015နှစ်ဦးပိုင်းမှာရော့ကျလာတယ်လို့ဖော်ပြထားပြီးဒါဟာတရုတ်ကသူ့စီးပွားရေးတိုးတက်အောင်လှုပ်ဆောင်တဲ့နေလန်ပြောင်းနေလာတဲ့တစိတ်တစ်ပိုင်းလို့အစိုးရခန်းစာပူးတွဲရေးသားသူ Fergus Green ကပြောပါတယ
် What we've seen in the last year or so is that China's coal use has started to fall
လုံခဲ့တဲ့တနှစ်ပတ်ဝန်းကျင်အတွင်းမှာကျွန်တော်တို့တွေ့ခဲ့ရတာကတရုတ်မှာကြောင်မီးသွေးသုံးကျသွားတယ်ဆိုတာပါနောက်9နှစ်အတွင်းကြောင်မီးသွေးအသုံးအပြောင်းလဲမရှိနိုင်ဘူးလို့ကျွန်တော်တို့ထင်တယ်ဆက်ပြီးကျသွားနိုင်တယ်ဒါပေမဲ့မပြောင်းမဲလည်းရှိနိုင်တယ်2020ပြည်နှစ်တွေရဲ့ပထမပိုင်းနှစ်တွေမှာစပြီးတော့ပိုပြီးအခိုင်အမာကျလာပါလိမ့်မယ်
။တရုတ်နိုင်ငံကစွန့်ရင်အတွက်ကြောင်မီးသွေးအဓိကသုံးဆွဲရာကနေအစားထိုးပြည်မြေစွန့်ရင်တွေဖြစ်တဲ့နေနဲ့လေစွန့်ရင်တွေအပြင်နျူကလ িয়ার နဲ့သဘာဝဓာတ်ငွေတွေကိုပြောင်းလဲပြီးသုံးဆွဲနိုင်မှုအတွက်စူးစမ်းနေတာမို့ကဘာကြီးကိုအရင်ဆက်မှုခင်မတိုင်ခင်အပူချိန်ကထက်1ဒီဂရီဆဲလ်ဆီယပ်မကျော်အောင်ကုလသမဂ္ဂရဲ့ရည်မှန်းချက်ချလှုပ်ဆောင်မှုတွေအောင်မြင်နိုင်မယ်လို့လည်းပြောပါတယ်။ဂျာမနီနိုင်ငံအယ်မောမှာကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးကနေ2020ပြည့်နှစ်အလုံးရည်မှန်းချက်တွေပြည့်မီဖို့အတွက် G7 နိုင်ငံအားလုံးလုပ်နေသလိုတခြားနိုင်ငံတွေကိုလည်းတိုက်တွန်းသွားမယ်လို့ပြောဆိုခဲ့တာအတွက် Greenpeace အဖွဲ့က Martin Kaiser ကကြိုဆိုလိုက်ပါတယ်
။ Elmo has delivered.with the decisions
အမောနီလာကန်ကလည်းကမ္ဘာရာသီဥတုပြောင်းလဲမှုအတွက်အစားထိုးပြည်မြဲစွမ်းအင်တွေကိုရာနှုန်းပြည့်သုံးဆဖို့ဆုံးဖြတ်ချက်ချခဲ့တာမို့ဒီအာဇုနှစ်အလယ်လောက်မှာပဲကြောင်မီးသွေးနဲ့ရေနံကိုလောင်စာအတွက်သုံးဖို့မလုပ်တော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိစေပါတယ
်အခုလိုကမ္ဘာကြီးပုံနှဲမှုကိုဖြေရှင်းဖို့အတွက်အိန္ဒိယတရုတ်နိုင်ငံနဲ့တကွကမ္ဘာနိုင်ငံအများပြားကကြောင်မီးသွေးသုံးဆမှုနဲ့ပတ်သက်ပြီးအရေးတကြီးဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံမှာတော့ကြောင်မီးသွေးသုံးဆက်ရုံအသစ်တွေတည်ဆောက်ဖို့အတွက်အာဏာပိုင်တွေကကြိုးစားနေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ
သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်။အခုတောက်ကြနေညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မရှင်
။ American နိုင်ငံရှိတောင်ပိုင်းဒေသတန်ကာရိုလိုင်းနားပြည်နယ်ချာလစ်တန်မြို့ကတမန်ဝင် African American ဖျားရှိခိုးကြောင့်မှာလူအများပြားတိုက်ဆုံးခဲ့တဲ့တနက်နယ်ပစ်ခတ်မှုအတွက်ဖမ်းထားတဲ့တန်လျာရှိသူလူပြူအမျိုးသားကိုလူသတ်မှု6ခုနဲ့တရားစွဲဆိုခဲ့တယ်လို့ချာလစ်တန်ရဲတွေကဒီကနေ့ပြောပါတယ်ဖန်အသက် 22 နှစ်အရွယ်ဒန်လန်ရော့ဖာတနက်ကိုတရားဝင်ကင်ဆာမှုအတွက်ရာဇဝတ်ပြစ်မှုနဲ့လည်းတရားစွဲဆိုမှာဖြစ်ပါတယ်သူကိုတောက်ကြနေ့နေ့လဲAmerican ဆန်တော်ချိန်2နာရီမှာရုံးထုတ်ပြီးအာမခံပေးမပေးကြားနာမှာဖြစ်ပါတယ်။ဒါဟာလူမျိုးရေးမုန်းတိမှုပေါ်မှာအခြေခံတဲ့ပြစ်မှုဟုတ်မဟုတ်ပြည်ထောင်စုအစိုးရအရာရှိတွေကစုံစမ်းဆက်ဆင်းနေပါတယ်။2014ခုနှစ်ထဲမှာကမ္ဘာတဝန်းအကြမ်းဖက်တိုက်ခိုက်မှုအရေအတွက်ဟာ35ရာခိုင်နှုန်းတိုးလာခဲ့တယ်လို့ American နိုင်ငံခြားရေးဌာနကတောက်ချက်နဲ့ထုတ်ပြန်တဲ့ကမ္ဘာတလွှားအကြမ်းဖက်မှုဆိုင်ရာအစိုးရခန်းစာထဲမှာဖော်ပြထားပါတယ်။အကြမ်းဖက်မှုနဲ့တေဆုံးရသူပေါင်းက87ရာနှုန်းတိုးလာခဲ့ပြီးအများစုဟာအီရတ်၊အာဖဂန်နစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာဖြစ်တာပါ။2014မှာကမ္ဘာတလွှားအကြမ်းဖက်တိုက်ခိုက်မှုပေါင်း13,000ကျော်ခဲ့ပြီးတေဆုံးရသူက3,300နီးပါးနဲ့ဒဏ်ရာရသူက3,000ခွဲလောက်ရှိနေတာပါ။မီရဲပင်လယ်ကိုဖျက်ဆီးထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေခိုလုံမှုစ조사တဲ့ပြဿနာကိုကင်တွဲဖြေရှင်းနိုင်မယ်မူဝါဒအစ်ချမှာရေးဥရောပနိုင်ငံတွေကြိုးပမ်းနေကြမှာပဲခိုလုံသူတွေအင်းရိုက်တိုက်အားတိုက်ရှာဖွေကယ်ဆယ်ဖို့လူခွင့်ရဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အရှိလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်ယောဂကူးခံရသူတူကိုထိုင်းနိုင်ငံမှာတွေ့တာကိုထိုင်းလန်တုံမလှောက်ကြဖို့အတွက်ထိုင်းဝန်ကြီးချုပ်ကပြောပါတယ်
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီညာပိုင်းအစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိန်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.